to the Voice of America in Burmese.
ချစ်သည့် မင်္ဂလာ ဖျာဖျာ နဲ့ ပြည့်စုံ နေ မနေ့ ခင် ဖြစ်ကြ ပါ သည် ခင်ဗျာ VOA American Daily 2019 ခု နှစ် ဒီဇင်ဘာလ 20 ရက် တောက်ကြာ နေ့ မနေ့ ပဲ အစီအစဉ် တွေ ကို American ပြည်ထောင်စု Washington DC မြို့တော် ကနေ လိုင်းဒူမီတာ 30-40 48 တို့ ကနေ ဓာတ်ရိုက် ထုတ်လွှင့် နေ တို့ VOA ရဲ့ Facebook စာမျက်နှာ က ပါ ဓာတ်ရိုက် တင်ဆက် ပေး နေ ပါ ပြီ ခင်ဗျာ ကျွန်တော် ညဝင်း အောင် ပါ ဒီ ခေတ် မနေ့ ခင် အစီအစဉ် တွေ ကို တာဝန် ယူ တင်ဆက် သွားမှ ပါ
မင်္ဂလာ မနေ့ ခင် ပါ ခင်ဗျာ ဒီ ခေတ် မနေ့ ဖက်ဒရယ်တွေ ကို မမျှ တင်ဆက် အောင် နဲ့ ကျွန်တော် ကြော်ကြော် သိမ်း ပြောပြ မှာ ပါ American Teludoga Damara go dia sit sibo belu lou me so da ma ti ya de ma chin swae chet twi go pe po au ma mho bu lu au lut do u tha ga byo ba de Moscow myo le ga Russia thaw lo yin chung na ma pikkat mu pi pi ti kae de yan ya lo shi daw ba de Victoria Lee ne mi ba de ye a mi ne a chet lut twi go phwin cha ga de yet dat phwet go dia swae go sa lu ni ja ba bi di tadin ni ne du ti cha sit win saw phwe thai tan tadin ni go le ti ya ba ma khanya
okay ba khanya American nei ngam ma ro Damara Donald Trump go ya ru ga phyauk cha ye ta sin ni la bi lo taw won shi tu de ga byo cha de tadin ne a du Myanmar nei ngam ga Victoria Victoria အမှုစီရင်ပုံနဲ့ရဲတွေရဲ့လှုပ်ဆောင်မှုတွေကိုကြည့်ရင်မြန်မာနိုင်ငံတရားစီရင်ရေးအပေါ်ဘယ်လိုသုံးသပ်နိုင်မှာပါလဲ
။တရားရုံးတွေဟာတော်တော်များများမှာအာဏာပိုင်တွေဝင်ရောက်ဆွဲဖက်မှုကပိုကြီးလာပြီးတော့မှသူ့အာဏာပိုင်တွေမြန်မာစစ်တပ်ကောင်းဆောင်တွေအတူကြဆင်ရတဲ့မှုတွေအများကြီးထွက်လာတယ်။တတိယချက်က
ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့တောက်ကြနေမနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မမ်းမြသစင်အောင်တို့ပြောပြပေးပါအောင်ဗျာ။
အမေရိကန်ထက်လူတော်အနေနဲ့သမရကိုတရားစစ်ဆေးရမယ့်လုပ်ငန်းစဉ်ဆိုင်ရာစီမင်းစည်းကမ်းတွေအပေါ်သဘောတူညီချက်မရမချင်းသမရဒေါ်နယ်ထရမ့်ကိုတရားစွဲဖို့အောက်လူတော်ကအတည်ပြုထားတဲ့စွဲချက်တွေကိုပေးပို့တာဒါမှမဟုတ်အောက်လူတော်ကလွတ်မဲ့စွဲချသို့မဟုတ်တရားလိုရှိနေတယ်လို့လှုံ့ဆော်ရမယ့်အမတ်တွေကိုရွေးချယ်တာလုံးဝမဟုတ်ဘူးလို့အောက်လူတော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ်သမရကိုတရားစွဲဆိုမဲ့စွဲချက်နှစ်ခုကိုအောက်လူတော်မှအတည်ပြုလိုက်အပြီးနောက်တည့်မှာပဲမစ္စစ်ပလိုစီကအဲ့လိုပြောတာပါသူတို့ဘာလုပ်မယ်ဆိုတာသိတဲ့အခါကျရင်ဘယ်သူဘယ်နှစ်ယောက်လွတ်မယ်ဆိုတာကျွန်တော်တို့သိရပါမယ်လို့လွတ်တော်ဆောက်ဦးမှာသတင်းပတ်စတိုင်းလုံးတွေကြသတင်းစာရှင်းလင်းပွဲတွေမစ္စစ်ဘလူးစီကပြောပါတယ်အထက်လူတော်အနေနဲ့အောက်လူတော်ကပေးပို့တဲ့ဆွဲချက်တွေကိုမရသေးမချင်းတရားစစ်ဆေးမှုကိုစပိုင်ခွင့်မရှိပါဘူးရီပပလီကန်သမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်အပေါ်ဆွဲချက်နှစ်ခုကိုဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လူတော်မှာပါတီရည်တည်ချက်နီးပါးအတိုင်းလွတ်တော်အမတ်တွေမဲပေးပြီးတော့အတည်ပြုထားတာပါဒါကြောင့်သမ္မတထရမ့်ဟာအမေရိကန်နိုင်ငံရဲ့243နှစ်ကြာသမိုင်းတစ်လျှောက်တရားစွဲဆိုခံရတဲ့၃ရောက်မြောက်သမ္မတဖြစ်သွားပါပြီသမရဟာသူ့အတွက်နိုင်ငံကြီးအမြတ်ထွက်စီဖို့သမရအာဏာကိုလွဲသွန်းစားလုပ်တယ်သူ့လူရဲတွေကိုစုစမ်းစစ်ဆေးတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုဟန်တားနှောက်ယှက်တယ်ဆိုပြီးစွပ်စွဲခံထားရတာဖြစ်ပါတယ်သမရကိုတရားစစ်ဆေးမဲ့ထက်လွတ်တော်တရားခွင်အကြောင်းနဲ့အရင်ကတမိုင်းချောင်းတွေအကြောင်းသတင်းတွေပြီးနားဆင်ရပါမယ်ခင်ဗျာ
မနေ့ကြာတာပြည်နေကမော်စကိုမြို့ရုရှားထောက်လန်းရေးဌာန FSB ရုံးချုပ်ဝင်ပေါင်းဤတနတ်သမားတူဝင်ရောက်ပစ်ခတ်ခဲ့တဲ့အတွေ့အရာရှိတူသေဆုံးပြီးတော့၅ဦးဒဏ်ရာရသွားခဲ့ပါတယ်တနက်သမားကိုတော့လုံခြုံရေးတပ်ဖွဲ့ကအတိပစ်ခတ်ဖမ်းဆီးခဲ့ပါတယ်။ဒေသစံတော်ချိန်နေ့လယ်3နာရီလောက်မှာဖြစ်ပွားခဲ့တဲ့ဒီပစ်ခတ်မှုဖြစ်စဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။ဒဏ်ရာရသူတွေကိုစေရင်ကိုပို့ဆောင်ထားပြီးဒီထဲမှာ2ဦးကအခြေအနေစိုးရင်ရတယ်လို့ရုရှားကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တနက်သမားဟာလုံခြုံရေးဌာနအဆောက်အုံအမှတ်7နာကလမ်းတစ်ခုမှာဝင်ရောက်ပစ်ခတ်ခဲ့တာပါ။ဒီပစ်ခတ်မှုကတောက်ကြာနေ့မှာကြာရောက်တဲ့ရုရှားအစိုးရလုံခြုံရေးတပ်ဖွဲ့များအထိမ်းအမှတ်နဲ့မတိုင်ခင်တည်းမှာဖြစ်ပွားခဲ့တာပါ။ဒီပစ်ခတ်မှုကသမ္မတပူတင်ရုရှားလုံခြုံရေးတပ်ဖွဲ့အထိမ်းအမှတ်နဲ့အခမ်းအနားအတွက်ခရမ်လင်ခန်းမမှာမိန့်ခွန်းပြောကြားနေတဲ့အချိန်ဝန်းကျင်မှာဖြစ်ပွားခဲ့တာပါရုရှားမှာ2019ခုနှစ်အတွင်းအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ရာဇဝတ်မှုပေါင်းအနည်းဆုံး54ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ခိုက်မှု33ကြိမ်ရှိခဲ့တယ်လို့ဆိုပါတယ်အခုတိုက်ခိုက်မှုကိုလည်းအကြမ်းဖက်တိုက်ခိုက်မှုအဖြစ်ရုရှားထောက်လှမ်းရေးဌာနကဖော်ပြကြောင်းရုရှား RT ရုတ်တံကကြေညာထားပါတယ်
ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံခွဲထွက်ရေးဆိုင်ရာ Brexit သဘောတူညီချက်ကိုအတည်ပြုမဲ့ဥပဒေမူကြမ်းကိုလာမယ့်ဇန်နဝါရီလ9ရက်နေ့အောက်လတော်မှာတင်သွင်းဖို့ပြည်ထောင်စုရကစီစဉ်ထားတယ်လို့အောက်လတော်ခေါင်းဆောင် Jacob Rees-Mogg ကကြော်တာပြည်နေ့မှာကြေညာပါတယ်။ဝန်ကြီးချုပ် Boris Johnson ရဲ့ Conservative Party ဟာပြီးခဲ့တဲ့သတင်းပတ်ကလုပ်တဲ့ရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့အတွက်ဥပဒေမူကြမ်းအတည်ပြုဖို့အခက်အခဲမရှိနိုင်ဘူးလို့ခန့်မှန်းထားပါတယ်။သူ့အရင်ဝန်ကြီးချုပ် Theresa May ဟာသူနဲ့ EU ကြားသဘောတူညီချက်ကိုလွတ်တော်ကအတည်ပြုဖို့၃ချိန်တိုင်တိုင်စ조사ပြီးသုံးကြိမ်လုံးအောင်မြင်မှုမရဖြစ်ပြီးတဲ့နောက်ယာဒူကနှုတ်ထွက်သွားတာပါ။လာမယ့်တောက်ကြနေ့မှာဥပဒေမူကြမ်းအပေါ်လွှတ်တော်အမတ်တွေစတင်ဆွေးနွေးကြပြီးတခါဇန်နဝါရီလ9ရက်နေ့ကနေ9ရက်နေ့ထိနောက်ထပ်3ရက်ထပ်ဆွေးနွေးကြပါမယ်။ဒါကြောင့်အထက်လွှတ်တော်မှာအတည်ပြုဖို့သတင်း3ပတ်အချိန်ရမှာဖြစ်ပါတယ်။အထက်လွှတ်တော်ရဲ့အစည်းအဝေးအချိန်စရအပေါ်အစိုးရကတော့ထိန်းချုပ်မှုမရှိပါဘူး။အစဉ်လာအဖြစ်တော့အစိုးရတရက်ကရွေးကောက်ပွဲမှာကြေညာထားတဲ့မူဝါဒဆိုင်ရာအစီအစဉ်ထဲမှာပါတဲ့မူဝါဒတွေကိုအထက်လွှတ်တော်ကကန့်ကွက်လို့မရှိပါဘူး။
တရုတ်ကဖမ်းဆီးထိန်းသိမ်းထားတဲ့ကနေဒါနိုင်ငံသား၂ယောက်ကိုပြန်လွှတ်ပေးဖို့သဘောတူညီချက်မရမချင်းအမေရိကန်အနေနဲ့တရုတ်နယ်ကုန်သွယ်ရေးသဘောတူစာချုပ်ကိုအပြီးသတ်ညှိနှိုင်းမှုမလုပ်သင့်ဘူးလို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကသတိပေးလိုက်ပါတယ်။အမေရိကန်ဘက်ကတောင်းဆိုမှုနဲ့တရုတ်ဟွာဝေးနည်းပညာကုမ္ပဏီဗန်နာရေးမှုမန်းဝန်ဂျိုးကိုကနေဒါနိုင်ငံဗန်ကူးဗားမြို့မှာဖမ်းဆီးထိန်းသိမ်းပြီးတော့မကြခင်တရုတ်ဘက်ကကနေဒါနိုင်ငံသား၂ယောက်ကို2018ဒီဇင်ဘာလမှာတီးခြားစီဖမ်းဆီးခဲ့ပြီးပြည်내လုံခြုံရေးဥပဒေတွေနဲ့တရားစွဲဆိုထားတာပါကနေဒါနိုင်ငံသားစီးပွားရေးသမားမိုက်ကယ်စပါဗာနဲ့ကနေဒါတန်တမန်ဟောင်းမိုက်ကယ်ကိုဗစ်တို့ကိုတရုတ်ကပြန်လွှတ်ပေးဖို့အမေရိကန်နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းထရူဒိုကပြောပါတယ်ဖမ်းဆီးခံဟွာဝေးနည်းပညာကုမ္ပဏီဗန်နာရေးမှုမန်းဝန်ဂျိုးနဲ့ကနေဒါနိုင်ငံသားနှုတ်ကိစ္စဖြစ်ရှင်းနိုင်မှုနီလန်းတစုံတရာမရဘဲနဲ့အမေရိကန်အနေနဲ့တရုတ်နယ်ကုန်သွယ်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးတာကိုမလုပ်ဖို့ပြောဆိုထားကြောင်းဝန်ကြီးချုပ်ထရူဒိုက TVA ရုပ်သံကိုပြောပါရယ်အမေရိကန်ဗန်နာရေးဝန်ကြီးစတီဗင်မနူးချင်းကတော့အမေရိကန်လေယာထွက်ကုန်တွေကိုတရုတ်ကိုလာမဲ့ဇန်နဝါရီကစပြီးနှစ်ဆတိုးတင်ပို့မဲ့သဘောတူစာချုပ်ပထမအဆင့်လက်မှတ်ရေးထိုးဖို့ရှိတယ်လို့ကြာတာပရီးနေကပြောဆိုထားတာပါဝန်ကြီးချုပ်ထရူဒိုအနေနဲ့အမေရိကန်နဲ့တရုတ်ကြားပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်ကိုညှိညွှန်းသလားဒါမှမဟုတ်အဆုံးသက်ပြီးပြည့်စုံတဲ့သဘောတူညီချက်ကိုညှိညွှန်းသလားဆိုတာတော့ရှင်းရှင်းလင်းလင်းဖော်ပြထားခြင်းမရှိပါဘူ
း VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ရီဝက်မှာလိုင်းလမီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပြနေပါတယ
်။ဒီဝီကနေတောက်ကြမနဲ့ဖက်တင်များကိုလည်းဆက်လက်ပြောပြနေပါတယ်။နေပြည်တော် Wisdom Hill ကျောင်းမှာလေမင်းဆိုင်ရာအာရမပြုခြင်းခံရတဲ့အသက်3နှစ်အရွယ်မင်းကလေးငယ်လေးနဲ့မိဘတွေရဲ့အမြင်ရင်းနဲ့တခြားအချက်အလက်တွေကိုရဲတပ်ဖွဲ့ကဖွင့်ချလိုက်တဲ့ပေါ်အပြင်းအထန်ပြစ်တင်ရှုတ်ချနေကြပါတယ်။အရွယ်မြောက်သေးတဲ့ကလေးငယ်ဖြစ်တာကြောင့်အမှုစစ်ဆေးနေတဲ့တရားခွင်မှာရောရှေ့နေတွေကရောသတင်းမီဒီယာဌာနတွေကပါမိသားစုတစ်ခုလုံးရဲ့နာမည်တွေနဲ့တခြားကိုယ်ရေးအချက်အလက်တွေကိုမဖော်ပြဘဲထိမ့်သိမ့်နေကြချိန်မှာရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေကအခုလိုဖွင့်ချလိုက်တဲ့ပေါ်ဥပဒေကြောင်းအရတရားဆွဲဆိုသွားမယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်။ဒီလိုဖွင့်ချတာဟာကလေးသင်ငယ်ဆိုင်ရာဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကလည်းပြောပါတယ်။ရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေဟာသတင်းစာရှင်းလင်းပွဲတွင်အဲ့ဒီလိုဖွင့်ချသွားုံသာမကရဲတပ်ဖွဲ့ရဲ့တရားဝင် Facebook ဖြစ်တဲ့ရဲစာနေမှာလည်းအထောက်အထားဆောင်ရွက်စာရင်းတွေကိုတင်ခဲ့ပါသေးတယ်။Facebook သုံးသူအများအပြားကဒါကိုသတိပြုမိပြီး Facebook ကုမ္ပဏီကိုဝိုင်းပြီးသတင်းပို့တိုင်ကြတာတွေအများအပြားရှိပြီးတဲ့နောက်အဲ့ဒီ post ကိုမတွေ့ရတော့ပါဘူး။ရဲတပ်ဖွဲ့ကိုယ်တိုင်ကပြန်ဖြုတ်လိုက်တာလား Facebook ကအရေးယူဖယ်ရှားလိုက်တာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။သတင်းစာရှင်းလင်းပွဲတွင်အဓိကပြောသွားတာကတော့တန်တရားတရားခံဖြင့်ရဲတပ်ဖွဲ့ကဖမ်းဆီးတရားဆွဲဆိုထားတဲ့ကျောင်းရှင်ပေါင်းကိုအောင်ကြီးကိုဗိုလ်ဒူးနေမှတရားရုံးကတရားရှင်လှုပ်ပေးလိုက်တဲ့ပေါ်မသိလျော်ဘူးဆိုပြီးတော့ဝေဖန်တာပါ။ဗီဒီယိုရလေးအမှုအပေါ်ရဲတပ်ဖွဲ့ရဲ့ကံပြလို့ဆောင်မှုနဲ့ပတ်သက်ပြီးဥပဒေပညာရှင်သုံးသက်ချက်ကိုတဲ့နွေပြီမှာထုတ်လွှင့်မှုရှိပါရခင်ဗျာ
အသက်ပြထမ်းလိုက်တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းပေါ်အိန္ဒိယနိုင်ငံတဝန်းမကြီးမနက်ဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်နေပြီးတော့ဆန္ဒပြပွဲတွေကိုရဲကနှိမ်နင်းတာမှတနက်နေ့ပြစ်ခတ်တဲ့အတွက်အ ਨੇ ဆုံးလူ2ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတယောက်ကကြာတာပရီးနေ့ကပြောပါတယ်သေဆုံးသူ2ဦးဟာအိန္ဒိယတောင်ပိုင်းမင်္ဂလုမြို့ဆန္ဒပြပွဲတွေအတွင်းမှာရဲကပြစ်ခတ်ခဲ့တာပါမင်္ဂလုမြို့မှာအခုညမထွက်ရအမိန်ထုတ်ပြန်ထားသလိုကျောင်းတွင်နဲ့စားတောက်ဆိုင်တွေကိုလည်းပိတ်ထားပါဗျ။ပဋိပက္ခတွေအတွင်ဒဏ်ရာရသူနောက်ထပ်၄ယောက်ကိုမင်္ဂလုမြို့ဆေးရုံမှာပို့ဆောင်ထားတယ်လို့ဒေသန္တရဆရာဝန်တဦးကပြောပါဗျ။ချီတဲ့ဆန္ဒပြသူ200လောက်ကိုရဲကမျက်ရည်ပုံးသုံးပြီးတော့ဖြိုခွဲဖို့ကြိုးစားပြီးတဲ့နောက်မှာဆန္ဒပြလူကြီးကရက်တန့်ဖို့ညှင်းဆန်တဲ့အတွက်ရဲကတနက်နဲ့ပြစ်တာလို့လည်းပြောပါဗျ။ Uttar Pradesh, Gujarat နဲ့ကာနာတကာပြည်နယ်တွေမှာလည်းရဲနဲ့ဆန္ဒပြသူတွေအကြားမှာပဋိပက္ခတွေဖြစ်ခဲ့ပါဗျ။
ပါကစ္စတန်ဆရာနာရှင်အောင်ပါဗစ်မူရှာရက်တည်တံပေးမခရခင်ကွယ်လွန်သွားမယ်ဆိုရင်သူ့ရုပ်အလောင်းကိုလွတ်တော်အပြင်ဘက်မှာ၃ရက်ကြာကျိုးဆွဲချတည်တံပေးထားတဲ့လို့ဆုံးဖြတ်ခဲ့တဲ့တရားသူကြီးကိုဖယ်ရှားဖို့လုပ်နေတယ်လို့ပါကစ္စတန်ဆိုရကစာသားပရင်းနေမှာကြေညာပါတယ်။အဲ့ဒီတရားသူကြီးဟာမူရှာရက်ကိုတည်တံချမှတ်ခဲ့တဲ့တရားသူကြီး၃ဦးပါခုံအဖွဲ့ရဲ့ဥက္ကဋ္ဌတရားသူကြီးပါ။2009ခုနှစ်မှာနိုင်ငံရဲ့အခြေခံဥပဒေကိုချိုးဖောက်မှုနဲ့အထူးတရားရုံးကမူရှာရက်ကိုဒီတိုင်းမဲ့အစောပိုင်းကတည်တံချမှတ်ခဲ့တာဖြစ်ပြီးပါကစ္စတန်သမိုင်းမှာစစ်ကောင်းဆောင်ဟောင်းတဦးကိုတရားစွဲတည်တံချမှတ်တာပထမဆုံးပါပဲ။အသက်86နှစ်အရွယ်မူရှာရက်ဖာ2016ခုနှစ်ကလေးကကိုယ်သဘောနဲ့ကိုပြည်ပမှာနေထိုင်နေပြီးအာရဗ်စော်ဘောများပြည်တော်စုဒူဘိုင်းမြို့ကဆေးရုံတစ်ခုမှာဆေးကုသမှုခံယူနေပါတယ်။သူ့အပေါ်ချမှတ်ထားတဲ့တည်တံကိုစီရင်ဖို့အတွက်ဝရမ်းပြေးတရားခံကိုဖမ်းဆီးဖို့ဆိုပြီးဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကိုတရားရုံးကညွှန်ကြားထားပါတယ်။ဒါပေမဲ့တည်ဆုံသွားပြီဆိုရင်တော့ရုပ်အလောင်းကိုပါကစ္စတန်နိုင်ငံအစ္စလာမ်ဘတ်မြို့တော်ဒီချော့ခ်မှာ၃ရက်ကြာကျိုးဆွဲချတည်တံပေးထားရမယ်လို့ရယုံဆုံးဖြတ်ချက်မှာဖော်ပြထားပါတယ်ဒီချော့ခ်ဆိုတာကတော့ပါကစ္စတန်လွှတ်တော်အပြင်ဘက်လေးနာကရင်းမြစ်ကိုပြောတာပါ ခြေရုပ်တွေကိုချိုးဖောက်ပြီးဆက်ဆုပ်ဖွဲ့ကောင်းတဲ့အမိန့်ကိုချမှတ်ခဲ့တဲ့တရားသူကြီးဝါကာအမက်ဆက်ကိုဖယ်ရှားရေးဥပဒေလမ်းကြောင်းအတိုင်းစတင်လို့ဆောင်ဖို့ဆုံးဖြတ်ထားတယ်လို့ကြာသပတေးနေ့ကရုတ်တရက်လုတဲ့သတင်းစာရှင်းလင်းပွဲတွင်အစိုးရထိပ်တန်းတာဝန်ရှိသူတွေကပြောသွားပါတယ
်။ဆံဝယ်လူအမြင့်တက်လာတာနဲ့အမျှပြီးခဲ့တဲ့ဘက်ကအိန္ဒိယနိုင်ငံထွက်ပို့ကုန်ဆံစည်းနှုန်းမြင့်တက်လာခဲ့တယ်လို့ပြည်တွင်းဈေးကွက်မှာလည်းဆံစည်းမြင့်တက်ခဲ့ပါတယ်။ထိုင်းနိုင်ငံထွက်ဆန်ကတော့ဈေးချိုတဲ့ရှင်ဘက်တွေကြောင့်ဝယ်လို့အယုံနေနေပါတယ်။ဆန်အဓိကတင်ပို့တဲ့နိုင်ငံတနေနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ဆန်ခွဲ900ဂိုင်နှုန်းပါဆန်ဈေးနှုန်းဟာပြီးခဲ့တဲ့အပတ်ကတဒံကို358ဒေါ်လာနဲ့363ဒေါ်လာအကြားရှိရာကနေအခုအပတ်ထဲဒေါ်လာ360နဲ့365အကြားကိုမြင့်တက်ခဲ့ပါတယ်။လေသမားတွေကအိန္ဒိယအစိုးရရဲ့ဂျာဝင်ညှိနှိုင်းပေးလေးရှိတဲ့ minimum support price လို့ခေါ်တဲ့အစိုးရညှိနှိုင်းဈေးရလူကြောင်းတောင်းဆိုနေတာကြောင့်အခုလိုဆန်စည်းမြင့်တက်ခဲ့တာလို့အိန္ဒိယတောင်ပိုင်းအန္ဒရာပရဒက်ရှ်ပြည်နယ်ကပို့ကုန်လုပ်ငန်းရှင်တို့ကပြောပါရတယ်။ဒီနေ့အစောပိုင်းကတော့အိန္ဒိယအစိုးရကဝယ်ယူဈေးကို 3.8 ရာခိုင်နှုန်းမြင့်တင်ခဲ့တာမှာ 2019-2020 အတွက်ဆန်100ကီလိုဂရမ်ဈေးကို UP1855 သတ်မှတ်ခဲ့ပါရတယ်။မကြာသေးခင်အထိပဲအိန္ဒိယရဲ့ဆန်တင်ပို့မှုထိုင်းမိုင်းနေခဲ့တာကနေယခင်နှစ်တွေနဲ့နှိုင်းယှဉ်ရင်အောက်တိုဘာလထဲမှာဆန်ပို့ကုန်42ရာခိုင်နှုန်းအထိကျဆင်းခဲ့တယ်လို့အစိုးရစီးရင်စရာတွေအရာသိရပါရတယ်။အဓိကအကြောင်းရင်းကတော့အာဖရိကနိုင်ငံတွေကဝယ်လူအားကျဆင်းခဲ့တာကြောင့်ဖြစ်ပါတယ်။ပြည်တွင်းငွေကြေးခိုင်မာမှုနဲ့ပြိုင်ဘက်ဗီယက်နမ်ဆန်ဈေးကထိုင်းဆန်ဈေးထက်တက်တာတာကြောင့်ထိုင်းနိုင်ငံရဲ့ဆန်တင်ပို့မှုဟာလည်းထိုင်းမိုင်းနေပြီးထိုင်းနိုင်ငံထွက်ဆန်ခွဲ900ရာခိုင်နှုန်းပါဆန်တဒံရဲ့ဈေးနှုန်းဟာပြီးခဲ့တဲ့အပတ်ကဒေါ်လာ369ဒေါ်လာနဲ့417ဒေါ်လာကြားရှိရာကနေဒီတစ်ပတ်ထဲတဒံကိုဒေါ်လာ395ဒေါ်လာနဲ့420ကျားရောက်ရှိခဲ့ပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမမ်းမြသစဉ်အောင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်နိုင်ငံတကာထိတ်တန့်အောင်သတင်းတွေနဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒိုနယ်ထရန့်ဟာယာဒူးကဖေရှားခံရမဲ့အရေးနဲ့တဆင့်နီးလာပြီဖြစ်ပါတယ်သူကိုတရားစွဲဖို့အောက်လွှတ်တော်မှာအတီးပြုတ်လိုက်ပြီဖြစ်တာကြောင့်အထက်လွှတ်တော်မှာတရားရင်ဆိုင်ရတော့မှာပါတရားစစ်ဆေးတဲ့နေရာမှာအထက်လွှတ်တော်ရဲ့အခန်းကဏ္ဍကဘယ်လိုရှိပါသလဲ VOA သတင်းတော့ Steve Reddish သတင်းပေးပို့ထားတာကိုတော့ကုကြကြော်သိန်းပြောပြမှာပ
ါသမရဘော်တရားစွဲမဲ့ဆွဲချက်တွေကိုအောက်လွှတ်တော်ကအတည်ပြုပြီးဖြစ်တာမို့တရားစစ်ဆေးဖို့ရဟာအခြေခံဥပဒေအရအထက်လွှတ်တော်ရဲ့တာဝန်ဖြစ်ပါတယ်အမေရိကန်သမရဘော်တရားစွဲဆိုစစ်ဆေးတဲ့တရားခွင်မှာတရားရုံးချုပ်တရားသူကြီးချုပ်ကသဘာပတိလုပ်ရပါတယ် George Town တက္ကသိုလ်ဥပဒေဘာသာရပ်ပေါမောက်ခ Susan Lou Block ကအခုလိုရှင်းပြပါတယ်
Otherwise it would be the vice president presiding over the senate and he would have a conflict of interest
any လို့မဟုတ်ရင်အထက်လွှတ်တော်မှာဒုတိယသမ္မတကသဘာပတိလောက်ရမှာဖြစ်ပြီးသူ့မှာအကျိုးစီးပွားညှိစွမ်းတာဖြစ်လာပါလိမ့်မယ
်အောက်လွှတ်တော်အမတ်တော်များကတရားခွင်မှာ house manager လို့ခေါ်တဲ့စွဲချဓမ္မမှုတရားလူရှိနေတွေဖြစ်ပါဝင်ရပါမယ်သူတို့ရဲ့ခံကဏ္ဍကသမ္မတကိုတရားစွဲဆိုပြီးယာရုကဖယ်ရှားဖို့ခိုင်လုံအောင်တင်ပြကြရမှာပါသမ္မတအနေနဲ့သူ့အပေါ်ဆွဆွဲချက်တွေကိုရှေ့နေတွေနဲ့ခုခံကာကွယ်ခွင့်ရမှာဖြစ်ပါတယ်အထက်လွှတ်တော်အမတ်တွေကဂျူရီလူကြီးတွေအဖြစ် house manager တွေသမရရဲ့ရှေ့နေတွေတင်သွင်းလာတဲ့တခြားသက်သေတွေရဲ့ထွက်ဆိုချက်တွေကိုကြားနိုင်ရပါမယ်သမရမှာပြည့်ရှိတာကြောင့်ယာရုကဖယ်ရှားမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်အမတ်၃ပုံ၂ပုံကထောက်ခံရပါမယ်ပါတီဇွဲကင်းမူဝါဒရေးရာစင်တာက John Fortier ကအခုလိုပြောပါတယ
် For a president to beremoved means that both parties a significant part of both parties have to
သမ္မတကိုယာဒူးကဖယ်ရှားဖို့ဆိုရင်ပါတီနှစ်ရစလုံးကအမတ်အရေးအတွက်အများစုသဘောတူရပါမယ
်အမေရိကန်သမ္မတဒူးကိုထက်လွှတ်တော်မှာတရားစစ်ဆေးတာနှစ်ကြိမ်ပဲရှိဘူးသေးပြီးအဲ့ဒီနှစ်ကြိမ်ကတိတ်ကိုးကွာခြားပါတယ်သမ္မတအန်ဒရူးဂျွန်ဆန်ကို1868ခုနှစ်ຫນွေဦးရာသီမှာစစ်ဆေးတဲ့တရားခွင်ဟာသတင်းဆက်တပတ်ကြာပါတယ်တက်သေး40ကျော်ထွက်ဆိုခဲ့ပြီးလာနာထောင်တဲ့လူပြည့်ရှံနေတဲ့တရားခွင်မှာအထက်လွှတ်တော်အမတ်တွေမိန့်ခွန်းပြောကြပါတယ်ဆွေကျက်၁၁ခုတင်သွင်းခဲ့ပြီး၃ခုပဲမဲခွဲဆုံးဖြတ်တဲ့အဆင့်ရောက်ပါတယ်။အဲ့ဒီအချိန်ကအထက်လွှတ်တော်အမတ်54ယောက်မှာအများစုကသမရဂျွန်ဆင်ကိုအရေးယူဖို့ထောက်ခံပေမဲ့အပြစ်ရှိတယ်ဆိုပြီးယာရုကဖယ်ရှားဖို့လိုအပ်တဲ့ထောက်ခံမဲ၃ပုံ၂ပုံရဖို့တမဲလိုအပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး Vanderbilt တက္ကသိုလ်က Thomas Schwartz ကအခုလိုရှင်းပြပါဗျာ
2/3 is really the phenomenal or this the very large number you need to convict
the Senate.သုံးပုံနှစ်ပုံထောက်ခံမဲ့ကတကယ်ကိုထူးကြပါရဲ့အပြစ်ရှိကြောင်းအထက်လွှတ်တော်မှာဆုံးဖြတ်ဖို့တိတ်များတဲ့ထောက်ခံမှုလိုပါတယ
်သမ္မတဘီလ်ကလင်တန်ကိုတရားစစ်ဆေးချိန်ကတော့အထက်လွှတ်တော်ဟာနိုင်ငံရေးအရာပိုးပြီးကွဲပြားနေပါတယ်ရီပပ်ဘလီကန်ကအများစုဖြစ်ပေမဲ့ ပြန်ရွေးကောက်ခံရဖို့ခက်ခဲတဲ့ရွေးကောက်ပွဲကရှိနေတာပါ။အဲ့ဒီအချိန်ကအခြေအနေကို Brookings Institution က William Goldstein ကအခုလိုရှင်းပြပါဗ
ျ။ It came over to the Senate.And there was enough decency and goodwill on both sides so that
တယ်လတော်ရောက်လာတဲ့အခါနှစ်ဖက်စလုံးမှာလေးစားသမှုနဲ့စိတ်သဘောထားအောင်ရှိကြပါတယ်။ဒါကြောင့် Republican နဲ့ Democrat Party ခေါင်းဆောင်တွေတိုင်ပင်ကြပြီးရလတ်ပေါ်သဘောမတူပေမဲ့ဂုံသိက္ခာရှိတင့်တင့်လျှောက်ပတ်တဲ့စစ်ဆေးမှုတစ်ခုပေါ်သဘောတူကြမလားလို့ညှိနှိုင်းကြပြီးတဲ့နောက်သဘောတူခဲ့ကြတာပါ
။အမားနေနေနဲ့နှောင့်နှေးမှုမရှိစစ်ဆေးဖို့အထက်လတော်အမတ်တွေသဘောတူခဲ့ပြီးHouse manager တွေနဲ့သမ္မတ Clinton ရဲ့ရှေ့နေတွေရှောက်လဲတာကိုပဲကြားနာခဲ့ပါတယ်။အထက်လွှတ်တော်အမတ်တွေမေးချင်တာကိုတရားသူကြီးချုပ်စီကိုပဲပေးပို့ခွင့်ရပြီးတရားသူကြီးချုပ်ကဖတ်ပေးခဲ့ပါတယ်။သတင်းလေးပတ်ကြားတရားစစ်ဆေးပြီးတဲ့နောက်သမ္မတ Clinton ကိုအရေးယူဖို့လိုအပ်တဲ့ထောက်ခံပေးပုံပုံနှစ်ပုံမရခဲ့ပါဘူး။အခုတော့သမ္မတ Trump ကိုအရေးယူမလားဆိုတာအထက်လွှတ်တော်မှစစ်ဆေးရတော့မှာပါ။အထက်လွှတ်တော်လူများစုခေါင်းဆောင်ကတရားခွင်စည်းမျဉ်းစည်းကမ်းတွေကိုတတ်မှတ်မှာဖြစ်ပါတယ်။သမရကိုယာရုကဖယ်ရှားဖို့အထက်လွှတ်တော်အမတ်100မှာ68ယောက်ကထောက်ခံရမှာဖြစ်ပြီးအမတ်53ယောက်ဟာသမရထရမ့်ရဲ့ Republican Party ကဖြစ်ကြပါတယ်ခင်ဗျာ
သမရထရမ့်တရားစွဲခံရတော့မယ်အရေးကိုကြော်ကြော်သိန်းပြောပြခဲ့တာပါခင်ဗျာအခုတခါတော့ဒီမြန်မာနိုင်ငံလူမှုမီဒီယာတွေမှာစူညံပွဲလောရိုက်တဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတင်ပြခြင်းပါတယ် Victoria အမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကြည့်ရင်မြန်မာနိုင်ငံတရားဥပဒေစိုးမိုးရေးမှာအဓိကတာဝန်ရှိတဲ့ရဲတပ်ဖွဲ့ရဲ့ဆောင်ရွက်မှုတွေမှာပြော့ကွက်ဟာကွက်တွေတွေ့ရပြီးမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာပြည်သူတွေအားကိုးလောက်စရာအခြေအနေမရှိသေးဘူးလို့ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့ထီထောင်သူလူအခွင့်ရေးရှင့်နေဦးအောင်ထူးကထောက်ပြပါတယ်အဓမ္မပြုကျင့်ခံရတဲ့ဒီမိန်ကလေးမိမငယ်လေးရဲ့ကိုယ်ရေးအချက်လက်တွေကိုမြန်မာနိုင်ငံမူကင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲအတွင်းဖော်ထုတ်ပြီးတော့ပြောဆိုတာဟာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ဥအောင်သူကအခုလိုစာရှင်းပြပါတယ
်။အများသောအားဖြင့်ကတော့ကြီးမှုကျွလွန်ခံရတဲ့မရင်းကျင့်ခံရတဲ့မင်းကလေးရဲ့ဂုံတိတ်ခါနဲ့အချက်ကိုကာကွယ်ဖို့တောင်းချင်ရလေ။အဲ့လိုကာကွယ်နိုင်မှုရန်အတွက်ကလက်ဆိုင်ကာကွယ်ခံရှင်ရဲ့အမိတို့ဟာလားမိဘအမိတို့နေရာလေးစာတို့ကိုအများပြည်သူသိအောင်ဖော်ထုတ်အောင်ပေါ့။တဖက်ကလည်းပဲအဲ့လိုမဖော်ထုတ်ဘူးဆိုတဲ့ဘက်ကအခြေခံနေလှုပ်လာခဲ့ပြီးတော့မှအခုပွဲကြီးရောက်တဲ့အခါကျမှဖော်ထုတ်လိုက်တာဟာကိုယ်ကံရှင်နဲ့မိသားစုရဲ့ဂုံသိက္ခာကိုလုံးဝထိခိုက်သွားတဲ့သဘောရောက်သွားတယ်။အဲတော့ပြုဆိုင်ဥပဒေပုံမှန်499 5ရောက်ကျူးလွန်ရောက်သွားတယ်။အတိအဖြစ်မို့လေ။တရားစွဲတဲ့နယ်လေ။လီမာလေးကအသက်ငယ်လို့နေလေက။သူ့ရဲ့အချက်နဲ့ဂုံသိက္ခာကိုကာဝယ်ဖို့တောင်းအပ်ကြည့်တာပေါ့။ရဲတပ်ဖွဲ့မှာ
။ဟုတ်ကဲ့ဆရာ။ဆိုတော့ဒီရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲဟာပြည်သူတွေသိချင်နေတဲ့အချက်လက်တွေကိုအမှန်တိုင်းရှင်းရှင်းလင်းလင်းဖြေကြားပေးတဲ့သတင်းစာရှင်းလင်းပွဲလားခင်ဗျ။ဟ
ိုကျွန်တော်ကြည့်ရတာကတော့အဲ့ပုံမျိုးလုံးဝမပေါ်ဘူးရ။ဟိုဘာကြောင့်လဲဆိုတော့သူတို့မျက်နာအမူအရာတွေကြည့်ရတာနဲ့ပြောတဲ့စကားလုံးတွေကြည့်ရတာကခေအတုံဆိုင်နေပြီးတော့တယောက်မျက်နာတယောက်ကြည့်နေတဲ့ပုံလမ်းမျိုးတွေမကြမ်းများသတ်တွေ့ရတယ်။နောက်တစ်ခုကသတင်းတောက်တွေမေးတဲ့မိကွန်ကရှင်းရှင်းလင်းမေးတာဖြစ်ရတာနဲ့တဲ့ရင်မဖြစ်ရတော်တော်များများတွေ့ရတယ်။နောက်ပြီးတော့မိကွန်တွေကတဲ့ဖြစ်မယ်ဆိုတာ procedure ပေါ့လူထိုးလုံးလေးတို့အဓိကတော့ဖြေသွားတော့ဇေယျရှင်ရင်းဝတ်တစ်ခုလုံးကရှုပ်နေကြအောင်တွေ့လိုက်ရတယ
်။ဟုတ်ကဲ့။ Victoria အမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ရဲ့ကင်တွယ်ပုံကဥပဒေကြောင့်နဲ့ညှဉ်းညွတ်မှုရှိရလားခင်ဗျ။
ကျွန်တော်နှစ်ချက်ပဲပြောချင်တယ်ဗျ။အဲ့ဒါကဒီစကားမပြောတဲ့တက်တည်လို့ခေါ်တယ်။ဒီလူတက်တည်မဟုတ်တဲ့ပစ္စည်းတက်တည်ခံချက်တွေဖြစ်တယ် documentary evidence တွေဖြစ်တယ်။တစ်ခုက CCTV နောက်တစ်ခုကကျွန်တော်သုတ်ဖို့အဲ့တော့ CCTV ကိုပရောဆုနေမီစကန်ကတစ်ခုလုံးသိမ်းလာရမယ့်အစားမသိမ်းဘဲနဲ့ကော်ပီလုပ်ထားတဲ့စတစ်ကိုပဲယူလာတယ်ဆိုတာကယူဆာကမယူသားမှုကျူးလွန်ရောက်တယ်။ဘာကြောင့်လဲဆိုတော့ဒါကရှင်းနေတာပဲ CCTV မှာတရားခံပေါ်လာနေတယ်ဆိုတော့အလုံးသိတယ် CCTV တစ်ခုလုံးယူလာမှာအဲ့လိုမယူလာဘဲနဲ့ကော်ပီပေးလိုက်တဲ့စတစ်ကိုယူလာပြီးတော့မှကျန်တဲ့ဟာတွေကို CCTV ကိုဆက်ထားခဲ့ပြီးသုံးခွင့်ပေးလိုက်တဲ့ဟိုကဒါမယူသားတာဖြစ်တယ်။ဒုတိယချက်ကအခုအဲ့တော့မီဒီယာတွေဘက်ကမြည်တဲ့အခါမှာကလေးမလေးစီမှာဗီတိုးရီးယားစီမှာသူ့ဘိုးကြံခဲ့တယ်။နောက်အောင်ကြီးစီမှာလည်းပဲသူ့ဘိုးစစ်လို့ရတယ်။ဆိုဒီနှစ်ခုကတိုက်လာမတိုက်လားဆိုတဲ့ဟာကရှင်းရှင်းလေးပဲ။ဒီနှစ်ခုကတူလားမတူလားတူတယ်ဖြင့်တူတယ်မတူတယ်ဖြင့်မတူဘူးရိုးရိုးဖြေလိုက်အောင်လဲ။အဲ့ဒီမျိုးကမဖြေဘဲနဲ့ဝိလက်ကြောင့်မှဖြေသွားပြီးတော့ရုစီယာရှောက်ပြောသွားတာဟာရတဖွဲ့ကတစ်ခုကိုဖုံးကွယ်နေတာဖြစ်တယ်လို့ကျွန်တော်ပြောလို့ရတယ်
။ဟ
ဟုတ်ကဲ့ဆိုတော့ဒီဗစ်ကတိုးရီးယားအမှုမှာပေါ့လေတစုံတယောက်ကိုကာကွယ်ခြင်းလို့ဟလာအောင်ကြီးဆိုသူကိုရဲကတမင်အမှုဆင်ခဲ့တယ်ဆိုတဲ့ဝေဖန်သုံးသက်ချက်တွေအပေါ်မှာရောဆရာဘယ်လိုမှတ်ချက်ပေးခြင်းပါလဲ
အခုကျွန်တော်လေ့လာရတဲ့သတင်းချင်းတွေတစ်ခုလုံးပေါ်မှာခုနဥပဒေကြောင်းအရသုံးသက်တာနဲ့ဆက်သက်လို့ရှိရင်တော့အဲ့ဒီဟာကအတိအကျပဲလို့ပြောလို့ရတယ်အဲ့တော့ဘာလို့တင်လဲဆိုတော့ရက်တပ်ဖွဲ့ကိုပြုဆိုင်ဥပဒေပုံမှန်200ရာပြမှုကျူးလွန်သူကာကွယ်ရန်ကြံစီနဲ့စစ်စီကံပြည်စီဖြောက်ဖြစ်တဲ့အမှုနဲ့တရားစွဲလို့ရတယ်။တရားစွဲလိုက်ရင်ကျွန်တော်ထင်တယ်ဒီဗစ်တိုးရီးယားမှုကအဆအဆုပ်ပေါ်လာလိမ့်မယ်
။ဆိုတော့ခင်ဗျာဒီ NLD အစိုးရတက်လာကြရပါလေဒီတရားဥပဒေစိုးမိုးရေးဦးစားပေးလုတ်သွားမယ်လို့ပြောခဲ့ပါတယ်။ဆိုတော့ဒီအမှုကိုလွှမ်းခြုံပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ဟာပြည်သူတွေအားကိုးရလောက်တဲ့အခြေအနေမျိုးကိုရောက်လာပါပြီလားခင်ဗျာ
။ဒီလိုကဥပဒေစိုးမိုးရေးဝင်ရောဟာလွတ်လပ်ပေးမလိုက်ထည့်မြက်ပြီးတော့ resource race လို့ခေါ်တယ်။ဒီဘက်တဲ့ဟိုငွေကြေးရုပ်တုပစ္စည်းအကူအညီအပြည့်စုံပြည်ထောင်တရားစီရင်ဖြစ်ဖို့လိုတယ်။သို့တော့ခဏအချိန်အထိဒေါ်စန်းစုကြီးတက်လာတဲ့ဟိုကအဲ့လိုမျိုးတရားစီရင်မျိုးပေါ်လာအောင်ဟူအားကဘယ်လိုချမှတ်ဆောင်ရမလဲ။တရားသူကြီးရွေးချယ်တာဘယ်လိုရွေးချယ်သွားမလဲ။ခန့်တာဘယ်လိုခန့်ရသွားမလဲ။ဘယ်ခါမှရေးယူမလဲ။ဆိုတော့ခုနအခြေခံနေပြီးတော့မှလွတ်လပ်ပေးမလိုက်ထည့်မြက်တဲ့resource based judiciary မျိုးပေါ်လာအောင်လုပ်သွားမယ်ဆိုရင်လုပ်ငန်းစဉ်ကလုံးဝကျွန်တော်မတွေ့ရအောင်ဒုတိယချက်ကတရားရုံးနေဟာတော်တော်များများမှာအာဏာပိုင်တွေဝင်ရောက်ဆွဲဖက်မှုကပိုကြီးလာပြီးတော့မှအစိုးရအာဏာပိုင်တွေမြန်မာစစ်တပ်ကောင်းဆောင်တွေလူကြဆင်ရတဲ့မှုတွေအများကြီးထွက်လာတယ်တတိယချက်ကဒီရှေ့နေကြီးတွေကိုယ်တိုင်ကသိတရားစီရင်ရတုံးလို့မရတော့ချွတ်ချုံကြနေပြီဆိုတော့ကျွန်တော်တွေ့ရတယ်ဒီလိုအခြေအနေချက်တက်တွေကဥပဒေစိုးမိုးရေးကိုစုံစမ်းစုကြည့်ကောင်းဆောင်တဲ့ NLD အစိုးရနဲ့မြန်မာစစ်ကောင်းဆောင်တွေကပါဇက်ကပြောနေတော့ညာလည်းပဲလက်တွေ့အခြေအနေမှာဖြစ်နေတာကတရားစီရင်ရေးအခြေအနေကစိုးရွားတဲ့စိုးရွားနေတယ်ကျွန်တော်တွေ့ရတယ
်။ဆရာရှင်များရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်သစ်ကိုကူးပြောင်းတော်မှာပါ။ပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတစ်ပေါင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတကြောပြန်တောက်လောင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူအခွင့်အရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲ။သင်ခန်းစာယူစရာဘာတွေများကြံခဲ့ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932312555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလာအစီအစဉ်ကအကျိုးဆိုပါတယ်ရှင
်။စနေညာ VOA ရဲ့တိုက်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့မြန်မာရွှေပြောင်းလူသားတွေရဲ့အခြေအနေကိုလည်းကြည့်အောင်ပါထိုင်းနိုင်ငံရဲ့တရားမဝင်ဝင်ရောက်မှုမူရစ်ဆေးဝါးနဲ့ယာစပုတ်မှုတွေအထောက်ထားမကိုင်းလုံတာတွေစတဲ့ဆွဲဆွဲချက်တွေနဲ့မြန်မာရွှေပြောင်းလူသား80နီးပါးကိုဒီဇင်ဘာလ19ရက်နေ့မှာရနောင်းဂိတ်ကနေတဆင့်နေဆက်ကော့တောင်ဂိတ်ကိုပြန်ပို့ပြီးထိုင်းအစိုးရကပြည်နှင်နှံပေးလိုက်ပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေနဲ့ဆိုင်ရွက်စာတမ်းမပြည့်စုံတာတွေ၊မူရစေဝါမှုတွေ၊ရာဇဝတ်မှုတွေနဲ့ဖမ်းဆီးထောင်ကျခံခဲ့ရတဲ့မြန်မာနိုင်ငံသား80နီးပါးကိုဒီဇင်ဘာလ19ရက်နေ့ကထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ကော့တောင်းမြို့ရွှေပြောင်းလူသမားပညာပေးစင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါဗျာ
68ဦးစုစုပေါင်း95မင်္ဂလာတောင်းဒီထဲမှာကျွန်တော်တို့ကခုနပြီးခဲ့တဲ့လင်းနေကထောင်ကိုစုံဝင်းမှာထောင်ကြပြီးလင်းနေနဲ့လာကြတဲ့ရခိုင်ပြည်နယ်ကတယောက်ပါတယ
်ဟုတ်ကဲ့
ပြီးတော့မင်းကလေးကတယောက်ကတော့အလုပ်ရှင်မတူတော့အဲ့ဒါပါတယ
်ပြည်နယ်တန်ပြီးခဲ့တဲ့အထဲမှာလွန်ခဲ့တဲ့6လကကော့တောင်းရနောင်ကူးနေတဲ့လှေပေါ်မှာ ice လို့ခေါ်တဲ့မူရစေဝါးတွေတယ်လာပေးရတဲ့လှေသမား3ဦးလည်းပါဝင်တာပါသူတို့ကတော့မူရစေဝါးရောင်းဝယ်သူတွေမဟုတ်တာကြောင့်တက်တေအဖြစ်ထွက်ဆိုပေးရပြီးထောင်ထဲမှာ6လကြာနေထိုင်ခဲ့ရတယ်ဆိုပြီးဦးမိုးဝေကပြောပါတယ
်။ Non patient မှလည်းသူမသိဘူးပါပစ်စီမှလည်းအဲ့ဒါ patient တော်တော်ဒီကျွန်တော်တို့ကိုတော်ကနေရနောင်းဝင်မှာစစ်တပ်ဂိတ်တစ်ခုရှိတယ်လေဒီဂိတ်ဒီလေဂိတ်ဒီမှာစီးမွေးစေဝါလက်နဲ့နေနေရှာပွေးတဲ့ဂိတ်ပေါ့နော်ဒီဂိတ်စစ်တပ်ကမှတွေ့ဝါတယ်ဒီစီးကိုတွေ့ဝါတော့စစ်တပ်မှမွေးတဲ့ချိန်မှာကျွန်တော်လည်းမသိဘူးနော်ဒီစစ်စီးတွေကသူတို့ဆက်လာပေးတယ်ပေါ့နော်ဘိုးဘကင်းကဘသူလာယူမှာပြောတော့သူတို့ဖုန်းနံပါတ်ရှိတယ်လာယူမယ်လို့ပြောတယ်လို့ပြောတယ်ဒါတော့စစ်သားဒီလေနဲ့ပြလိုက်ပြီးတော့ okay ကနရရတာနဲ့ထုတ်ဆက်ပါတော့လေတမလာယူခိုင်းလိုက်ပါအဲလာယူတဲ့ချိန်မှာစစ်သားဖမ်းလိုက်တာပေါ့ဖမ်းတာဒီရေခဲဖမ်းမိတဲ့ဒီဒူဝဲကပဲအဲ့ဒါအခုကတစ်တကြုံကြပါပြီမိတ်ကြတယ်ကောင်းမလေးကတစ်ကြုံကြတယ်တစ်ကြုံကြတာဒီပိတ်ချင်းနဲ့လိုက်လာတာတော့မဟုတ်ဘူးရနောက်မှယူဆောက်ပြီးတော့ယူတာဒီစစ်စည်းကိုဒီဒါပေမဲ့ဒီလေတမသူက6လကြာတယ်ခေါင်းထဲမှာဟိုတစ်တေဖြစ်နေပေါ့သူတို့ကတော့လွတ်လာတယ်ဒီသူရအောင
်ကိုတောင်းဘက်မှာတော့တက်ဆိုင်ရအစိုးရတာဝန်ရှိသူတွေကဒီနေတဲ့ပေးခံရတဲ့သူတွေကိုလွှဲပြောင်းလက်ခံယူခဲ့ပြီးနေရပြန်နိုင်ရေးစီစဉ်ဆောင်ရွက်ပေးခဲ့ပါတယ်။ထိုင်းဘက်ကပြန်ပို့လာတဲ့သူတွေကိုတော့ကျန်းမာရေးစစ်ဆေးတာအပြင်ထိုင်းနိုင်ငံထဲမှာကြုံတွေ့ရနိုင်တဲ့အခက်အခဲတွေအကြောင်းရှင်းပြထားတဲ့ပညာပေးစာဆောင်တွေကိုလည်းပေးဝေခဲ့တယ်ဆိုပြီးဦးမိုးဝေကပြောပြခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မပြတ်မအီတန့်စင်ကပြောပြမှာပါ။
မြန်မာနိုင်ငံပဋိပက္ခကြောင့်မဒိမ့်မှုဖြစ်ရတာမဟုတ်ဘူးမဒိမ့်မှုဟာအနိုင်ကျင့်တဲ့နည်းလမ်းတစ်ခုဖြစ်တဲ့ဆွေကောင်းစင်နဲ့သတ်စလီမာဘေကံမြေးထားတဲ့ဆောင်းပါးကိုတော့ independent.co.uk မှာဖတ်ရပါတယ်မဒိမ့်ချင်းမှုကိုဆက်လက်နဲ့တပွဲအသုံးချနေတဲ့မြန်မာစစ်တပ်ရဲ့လုပ်ရည်အကြောင်းကို ICJ နိုင်ငံတကာတရားရုံးမှာထွက်ဆိုတဲ့အခါထောက်ပြတင်နေဆိုပြီးတော့ဆောင်းပါးရှင်ကတိုက်တွန်းခဲ့တာပါစစ်သားတွေရဲ့မဒိန်ချင်းမှုတွေကိုခံခဲ့ရတဲ့ရွင်ကြအမျိုးသမီးတွေနဲ့ဆောင်းမရှင်ကတွေ့ဆုံမြင်ပြခဲ့ပြီးတော့ဒီလိုအာဓမ္မပြုကျင့်ခံရသူတွေအတွက်တရားမျှတမှုရယူမှဖြစ်မယ်လို့ဆိုပါတယ်ရွင်ကြရဲ့ပုံမှာဖိနှိပ်မှုမှာမဒိန်ချင်းပြီးတော့နှိမ့်ဆက်မှုတွေပါဝင်တယ်လို့လည်းဆိုပါတယ်ရွင်ကြရဲ့မြန်မာနိုင်ငံတွင်းကထွက်သွားအောင်လို့ရည်ရွယ်ချက်နဲ့စနစ်တကျမဒိန်ချင်းပြီးတော့နှိမ့်ဆက်တဲ့နည်းကိုမြန်မာစစ်တပ်ကတုံးနေတာလို့ထောက်ပြပါတယ်အရဲသားတွေကိုခြောက်လှမ်းဖို့မိသားစုတွေပြိုကွဲအောင်လုပ်ဖို့မျိုးနွယ်သွေးနှောသွားအောင်ရွေးချက်မျိုးတွေနဲ့စစ်တွင်းမှာမဒိန်ချင်းမှုတွေကိုနေ့စနေကြကြဆောင်ရွက်တာတွေရှိတဲ့အကြောင်းထောက်ပြထားတာကိုဖတ်ရပါတယ်ရှင်။ရုံးတင်ခံရတဲ့မြန်မာနိုင်ငံဆွေကောင်းစင်နဲ့လယ်ရီယာကန်ရေးထားတဲ့ဆောင်းပါးတစ်ပုဒ်ကိုတော့ bangkokpost.com မှာဖတ်ရပါတယ်။ရခိုင်ပြည်နယ်နေမြေရှင်းလင်းမှုကိစ္စနဲ့ပတ်သက်ပြီးတော့မြန်မာခေါင်းဆောင်တွေခုခံကာကွယ်ပြောဆိုဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးကြဆင်းမှုတိုးပွားနိုင်ခြင်းများနေရလို့ဆောင်းပါးရှင်ကဆိုပါတယ်။ရင်းစားပြိပခါကြောင့်ရခိုင်ဒေသရဲ့စီးပွားရေးကျဆင်းလာတာကမြန်မာတိုင်းနိုင်ငံလုံးရဲ့စီးပွားရေးကိုထိခိုက်စေလို့ဆိုပါတယ်။ရခိုင်ပြည်နယ်မှာအရက်နဲ့မူရင်းစီးပွားသုံးဆွဲမှုတွေလည်းတိတိကျကျများလာတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်က Grand Royal Whiskey အရောင်းရဆုံးပြည်နယ်ဖြစ်နေတာကိုလည်းထောက်ပြထားတာပါ။ ICJ နိုင်ငံတကာတရားရုံးမှာမြန်မာနဲ့ Gambia နှစ်နိုင်ငံအပြန်အလှန်လျှောက်လေးချက်တွေရဲ့နောက်ဆက်တွဲအခြေအနေကမြန်မာနိုင်ငံတွင်းဝင်လာမဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေနိုင်ငံကရဲ့အကူအညီထောက်ပံ့တွေနဲ့အထူးသဖြင့်အနောက်နိုင်ငံတွေနဲ့နိုင်ငံကအကုံသွယ်မှုစားရတွေပေါ်မှာတက်ရောက်မှုရှိမယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရည်ရွယ်မြုံနှံမှုတွေလှုပ်ဖို့တူဝင်နေတဲ့အနောက်နိုင်ငံကကုမ္ပဏီတွေကလည်းလူမျိုးနွယ်သက်ဖြစ်မှုဆွဆွဲခံနေရတဲ့မြန်မာနိုင်ငံနဲ့မပတ်သက်ချင်လို့ရည်ရွယ်မြုံနှံမှုတွေမလုပ်ဖြစ်ရကနေပြီးတော့တရားမဝင်တရားဝင်မဟုတ်တဲ့စီးပွားရေးပိတ်ဆို့မှုသဘောမျိုးမြန်မာနိုင်ငံပေါ်မှာတက်ရောက်နိုင်တယ်လို့လည်းဆိုပါတယ်။အနောက်နိုင်ငံတွေကခီးသွွားဧည့်သည်တွေအစားတရုတ်ခီးသွွားတွေပဲလာလေကြမယ်ဖြစ်လေရောက်သွားနိုင်ပြီးတော့ဒါကမြန်မာခီးသွွားလုပ်ငန်းကရမယ်ဝင်ငွေပေါ်မှာများစွာထိခိုက်နိုင်တယ်လို့ဆိုပါတယ်။ရခိုင်ပြည်ပခါကိုကင်တွယ်ပုံနဲ့ပတ်သက်ပြီးတော့မြန်မာဆွေရကနိုင်ငံကရဲ့ဝေဖန်ချက်ကိုခံနေရတာဖြစ်ပြီးတော့မြန်မာစစ်တပ်ကျူးလွန်တဲ့လုပ်ရက်တွေပေါ်မှာရှုံချခြင်းမရှိဘူးဆိုပြီးတော့လည်းအပြစ်တင်ခံနေရတာဖြစ်ပါတယ်။ ICJ မှာမြန်မာပေါ်ကြားဖြတ်အရေးယူဆောင်ရွက်မှုချသည်ဖြစ်စေမချသည်ဖြစ်စေကြားထဲမှာမြန်မာအနေနဲ့အမားကိုပြင်ဆင်မှုအချိန်ရသေးတာကြောင့်ဒီအချိန်ကိုအခွင့်ကောင်းယူပြီးတော့ပြင်ဆင်မှုတွေမြန်မြန်လုပ်ဆောင်မှမြန်မာစီးပွားရေးအနာဂတ်အတွက်အကျိုးရှိမယ်လို့យေတာထားတာကိုကောင်းနှုတ်တင်ပြလိုက်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA ရဲ့အသောကြာနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 kHz 9335 line meter 40 kHz 9483ည line meter 48 kHz 6153ညနဲ့ line lamp meter 190 kHz 1595တို့ကနေဆက်ပြီးတင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ငံရေးအတွင်းဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်နားဆင်ရမှာဖြစ်သလိုကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့ခါမှာတော
့ရေယုံခင်ပြီးတော့ပြကြတာတကယ်တော့ရေယုံမဟုတ်ဘူးဟိုဟာမီးပိုးကောင်လောင်တာပေါ့နော်သူကအင်းဆက်ပိုးကောင်လေးပေါ့နော်အဲ့ကောင်လေးကတွားရင်လည်းဒီလို
ဒေါက်တာဆိုးဝင်းဦးရှင်းပြသွားတာပါနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ရှင်းနှင့်ရွေရသည်မှာလျှက်စစ်တာအားပုံမူသုံးဆွဲနိုင်ဖို့အတွက်ဓာတ်ငွေ3လျှက်စစ်တာအားပြီးစက်ရုံ5ခုတိစောက်ဖို့တရုတ်ကုမ္ပဏီတွေလုတ်ပိုင်ခွင့်ရသွားပုံကိုဦးအောင်ခင်ကရေးသားတင်ပြထားပါတယ
်။နာမည်ရွေရသည်မှာလျှက်စစ်တာအားလိုအပ်တာကိုအချိန်မီဖြည့်ဆည်းနိုင်ဖို့အတွက်ဓာတ်အားပေးစက်ရုံစီမံကိန်း5ခုတရုတ်ကုမ္ပဏီတွေကိုလုတ်ခွင့်ပေးလိုက်ကြောင်းလျှက်စစ်နယ်စွမ်းအင်ဝင်ကြီးဌာနကလွန်ခဲ့တဲ့အောက်တိုဘာလကကြေညာပါတယ်။ကြောက်ဖြူကျွန်းချောင်းအလုံးတာကိတာနဲ့တန်လျင်မှာတည်ဆောက်ပါလိမ့်မယ်။ဒီလုပ်ငန်းအတွက်ကုမ္ပဏီ18ခုတင်တာမှာရှင်ပြိုင်တဲ့အနေနဲ့5ခုကိုရွေးချယ်လိုက်တာပါပဲ။ဟောင်ကောင်အခြေစိုက် V Power Holding ဥပိုင်ကုမ္ပဏီကစီမံကိန်း4ခုမှာပါဝင်ပြီး China National Technical Import Export Corporation စင်တီကာ3ခုမှာပါဝင်ပါတယ်။ V Power Holding ဥပိုင်ကုမ္ပဏီဟာလျှက်စစ်တာအားပေးလုပ်ငန်းမှာအနည်း20ကျော်အတွေ့အကြုံရှိတဲ့ကုမ္ပဏီဖြစ်ပြီး2015မှာမြန်မာပြည်မှာလုပ်ငန်းစပါတယ်။ကြောက်ဖြူမှာ50မီဂါဝတ်ရှိတဲ့စက်နှလုံး၊မြင်းညာမှာမီဂါဝတ်100ကျော်ရှိတဲ့စက်နှလုံးတိစောက်ပြီးဖြစ်ပါတယ်။ကြောက်ဖြူတန်လျင်နဲ့တာကိတာစက်ရုံတွေမှာ V Power Holding ဟာTechnical Import Export Corporation နဲ့ပူးတွဲလုပ်ကင်ပြီးကျွန်းချောင်းစက်ရုံကိုတော့တူဦးတီးတည်ဆောက်မှာဖြစ်ပါတယ်။ V Power Holding Company ဟာ Indonesia, Bangladesh နဲ့ Sri Lanka မှာလည်းလုပ်ငန်းရှိပါတယ
်။စီမံကိန်း၃ခုမှာပါဝင်တဲ့ CNTIC Corp, Twin Gong Pu Gong Corporation ဟာတက်တန်း60ကျော်တဲ့ Beijing အခြေစိုက်နိုင်ငံပိုင်ကုမ္ပဏီဖြစ်ပါတယ်။စီအစိုးရလက်ထက်ကလေးကမြန်မာပြည်ကိုမော်တော်ကားသင်းမောလေယာဉ်စတဲ့စစ်ပစ္စည်းတွေရောင်းချလာခဲ့တဲ့တရုတ်ကုမ္ပဏီဖြစ်ပါတယ်။မြန်မာမှာ90မီဂါဝတ်ဓာတ်ငွေ3လျှက်စစ်တာအားဖြင့်စက်ရုံတည်ဆောက်ပြီးလွန်ခဲ့တဲ့မတ်လကစပြီးမီးပေးနေပါတယ်။ရန်ကုန်အလုံးမြို့နယ်မှာမီဂါဝတ်150ဓာတ်ငွေ3လျှက်စစ်တာအားဖြင့်စက်ရုံတည်ဆောက်ခွင့်ရသွားသူကတော့ CEEG ခေါ်တရုတ်စွမ်းအင်အင်ဂျင်နီယာကုမ္ပဏီဖြစ်ပါတယ်။ကုမ္ပဏီ5ခုတန်တာဝင်ရောက်ရှင်းပြရမှာယူနစ်ဈေးနှုန်းအနည်းဆုံးတင်ပြတဲ့CEEG ကိုရွေးချယ်လိုက်တယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ
်တိုက်ဆိုင်ခြင်းတော့စက်တင်ဘာလမှာကမ္ဘာ့ဘဏ်အုပ်စုက CEEG ကုမ္ပဏီကိုနာမည်ပြက်စရင်တွင်းပြီးတန်ခတ်အရေးယူလိုက်ပါလေကမ္ဘာ့ဘဏ်ရဲ့ငွေကြေးပါဝင်တဲ့စီမံကိန်းတွေမှာပါဝင်ခွင့်မပြုကြောင်း CEEG ကုမ္ပဏီကိုလာပေါင်း20ပိတ်ပင်တားမြစ်ပြီးတန်ခတ်အရေးယူပါတယ်အာဖရိကတိုက်ဇမ်ဘီယာနိုင်ငံလူစာကာမြို့ကလျှက်စစ်တအားစီမံကိန်းဂိမ်းမှာ CEEG ကုမ္ပဏီဟာစာရွက်စာတမ်းအတုသုံးပြီးလိမ်လည်လည်ပြတာမှုဒဏ်ခတ်အရေးယူခံရတာဖြစ်ပါတယ်။ဒါပေမဲ့ CEEG ကုမ္ပဏီဟာမွန်ပြည်နယ်တထုံမြို့ကမီဂါဝတ်120ဓာတ်ငွေ3ဓာတ်အားစက်ရုံတည်ဆောက်ပြီးလွန်ခဲ့တဲ့ဧပြီလကဖွင့်လှစ်ပါတယ်။တထုံဓာတ်အားစက်ရုံကိုကမ္ဘာ့ဘဏ်ကခြေတဲ့ဒေါ်လာငွေတန်း130နဲ့တရုတ်ကုမ္ပဏီ CEEG ကတည်ဆောက်တာဖြစ်ပါတယ်
။ကမ္ဘာ့ဘဏ်ကအရေးယူထားတဲ့ကုမ္ပဏီဟာ
အချားအပြည်ပြည်ဆိုင်ရာဘန်ဒီနဲ့လဲပတ်သက်ခွင့်မရှိတော့ပါဘူးဒါကြောင့်ကမ္ဘာဘဏ်ကချမှတ်ထားတဲ့အဂရိကင်းစင်ရေးလမ်းညွှန်ကိုလိုက်နာကျင့်သုံးဖို့ CEEG ကုမ္ပဏီကသဘောတူထားပါတယ်ဒီနှစ်ထဲမှာလိန်လယ်လှည့်ပြားမှုနဲ့ကမ္ဘာဘဏ်ကဒဏ်ခတ်အရေးယူထားတဲ့ကုမ္ပဏီ48ခုရှိပါတယ်အဲ့ဒီထဲမှာအများစုဟာတရုတ်ကုမ္ပဏီတွေဖြစ်တယ်လို့ဆိုပါတယ်တရုတ်မြန်မာစီးပွားရေးဈေးညံတိဆောက်ရေးမှာတရုတ်ကုမ္ပဏီအများအပြားဝင်ရောက်လာနိုင်ပါတယ်စီးပွားရေးဈေးညံအကောင့်ထဲပို့ဖို့တရုတ်ဘက်ကစီမံကိန်း30တင်ပြထားပေမဲ့ကိုကုကိုသာမြန်မာဘက်ကသဘောတူထားကြောင်းသိရပါတယ်ဒီကိုကုအနေနဲ့အထူးစီးပွားရေးဆောင်3ခုကိုသာအတည်ပြုထားပါသေးတယ
်လွန်ခဲ့တဲ့နှစ်အထိမြန်မာပြည်မှာအများဆုံးရင်းနှီးမြှုပ်နှံသူဟာတရုတ်ဖြစ်ပါတယ်စင်ကာပူမှာအခြေစိုက်ပြီးမြန်မာပြည်ကိုဝင်ရောက်လာတဲ့တရုတ်ကုမ္ပဏီတွေကြောင့်ဒီနေ့ထဲမှာအများဆုံးရင်းနှီးမြှုပ်နှံသူဟာစင်ကာပူဖြစ်နေပါတယ်မြန်မာတပြည်လုံးရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှာ60ရာခိုင်နှုန်းဟာရန်ကုန်တိုင်းမှာရှိပါတယ်။ရန်ကုန်တိုင်းမှာဒီနေ့တည်းရင်းနှီးမြှုပ်နှံခွင့်ပေးလိုက်တဲ့နိုင်ငံခြားကုမ္ပဏီတရားကျော်မှာတရုတ်ကုမ္ပဏီ65ခုပါဝင်ပါတယ်။အထည်ချုပ်လုပ်ငန်းမှာလည်းတဝက်ကျော်ဟာတရုတ်ကုမ္ပဏီတွေဖြစ်နေတာတွေ့ရပါတယ်။ဒါရင်မကသေးပါဘူး။ဟောင်ကောင်ကကုမ္ပဏီ18ခုနဲ့ထိုင်ဝမ်ကုမ္ပဏီ6ခုလည်းရင်းနှီးခွင့်ရသွားကြပါတယ်။ဒါကြောင့်မြန်မာပြည်မှာတရုတ်စင်ကာပူဟောင်ကောင်နဲ့ထိုင်ဝမ်တရုတ်တွေအများဆုံးရင်းနှီးမြှုပ်နှံကြပါတယ်တရုတ်အစိုးရရဲ့ပိုးကပ္ပလမ်းကြောင်းစီမံကိန်းနဲ့တရုတ်မြန်မာစီးပွားရေးဇင်းကြံအကောင့်ထည့်ပေါ်တဲ့အခါမှာတရုတ်ကုမ္ပဏီတွေပိုပြီးများပြားလာအောင်မှာဖြစ်ပါတယ်1988က2019အထိအတည်ပြုထားတဲ့တရုတ်အရင်းနှီးဟာဒေါ်လာတန်2000ဘူးရှိတာမို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏရဲ့26ရာခိုင်နှုန်းပြီးပါဖြစ်နေပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာမီးပိုးကောင်လောင်တဲ့အကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာမီးပိုးကောင်လောင်တာအဖြစ်များလာနေပြီးအခြားအရေးပြားယောဂါတွေနဲ့မှားယွင်းကုသတတ်ကြတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဘယ်လိုကာကွယ်ကုသရမလဲဆိုတဲ့အကြောင်းမြန်မာနိုင်ငံအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုမေးမြန်းပြီးတော့ကိုဝင်းမြင့်ကတင်ပြထားပါတယ
်โอเคရေပြားထုထုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးခင်ဗျာကျွန်တော်တို့ဒီမီးပိုးကောင်လောင်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိနေဆရာကြီ
းမြန်မာနိုင်ငံကဒီဒါဖြစ်နေကြပဲအထူးသဖြင့်ဒီလိုရပြီးပေါ့နော်ဟိုမိုးရပြီးမာတကျော်နောက်ကမိုးကုံဆောင်ကူးလေးမှာတကျော်အင်းချက်ပူကြီးထွက်လာတဲ့အချိန်မှာဒါဖြစ်နေကြပဲဒီအချိန်ဆိုရင်လူနာတွေအတုံးလိုက်အတုံးလိုက်ရောက်လာတယ်ဆိုတော့ဒါအတော်အသင့်ဖြစ်တယ်ပြောလို့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒါကဘယ်လိုဖြစ်တာလဲ
သူကအင်းချက်ပူပေါ့နော်အင်းချက်ပူအစိမ်းကြောင့်ဒီအရေးကြီးမှလောင်ပြီးတော့အနာဖြစ်သွားတာပေါ့ယာနာလိုပုံစံဖြစ်အနာဖြစ်ဖေးကန်းတွေဖေးရုံတွေမှာလာလာပြီးပြကြတယ်ရေယုံထင်ပြီးတော့ပြကြတာတကယ်တော့ရေယုံမဟုတ်ဘူးဟုတ်ကဲ့မီးပိုးကောင်လောင်တာပေါ့နော်သူကအင်းဆက်ပိုးကောင်လေးပေါ့နော်အဲဒီကောင်လေးကသွားရင်လည်းဒီလိုအမီးကောက်ကောက်ကောက်လေးနဲ့သွားတာပေါ့အဲဒီအင်းဆက်ပိုးထုတ်ခါရတာလို့တခါတလေကြာရင်လည်းအဲဒါကိုထိတာကိုလည်းနဲ့ဖယ်လိုက်တဲ့အခါကျတော့သူကအစိတ်ပန်းလိုက်တာလို့တခါတလေသူကအဝတ်တွေလမ်းထားတယ်ညနေသုတ်ပွားရေးအင်းကြီးတွေလမ်းထားတာမှသူကဖြတ်သွားရင်လည်းသူကအဲ့မှာရေတွေရှိနေတာလို့အဲဒါလေးကိုကိုကဝတ်လိုက်တဲ့အခါကျရင်ထိတဲ့နေရာမှာလောင်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီအင်းဆက်ပိုးကဘလိုမျိုးလူရင်းနားကိုရောက်လာတာလဲဆရာကြီ
းလူရင်းနားကသူကမီးအောင်ရှိတာ哦မီးအောင်ရှိတဲ့အခါကျတော့ဆွဲဆောင်တဲ့အခါကျတော့အင်းဆက်ပိုးကမီးအောင်ရှိတဲ့နေရာကိုလာတာလေအဲ့ဒါအနေနဲ့ရောက်လာတာ
ပါဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီမီးပိုးကောင်လောင်ပြီးတော့ဒီအရေပြားရောင်အနာဖြစ်တာကိုအသေးစိတ်လေးရှင်းပြပေးပါလားဆရာကြီးဘလိုလက္ခဏာတွေပေါ်လာလဲပေါ့နော
်သူကရုပ်တည့်ရဲ့သူကပေါ်လာတာဗျဖြည်းဖြည်းပေါ်လာတာပေါ့ဥမာအိယာထလို့မျိုးမှာပေါ့ဟာဘလိုဖြစ်တာလဲပေါ့ကိုမလက်မဖြည်းဖြည်းမျက်နှာမဖြည်းဖြည်းနေနေတယ်ဆက်နေတယ်အကွက်လိုက်အချင်းလိုက်အဲ့လိုမျိုးပေါ်လာတယ်အဲ့ဒါနေပြောဒီအရမ်းဘာဖြစ်မှမသိဘူးထားကြည့်ရအောင်ရဲ့ကြောက်ပူဆိုးလာဘာလို့ပူဆိုးလာလဲဆိုတော့တိတ်အင်းဆက်ပူရဲ့အစိမ်းကြောင့်အရေပြားအလွှာအလုံးလောင်သွားတာပေါ့နော်အဲ့စ်လောင်လို့လောင်သွားတာလောင်သွားတော့အဲ့ဒီနေရာတွေမှာကြည့်လိုက်ရင်အလေမှာဖြူပြီးတော့ဖြူရဲဆိုတာအရေပြားတည်သွားတာပေါ့အစွားလေးအားလုံးတည်သွားတာဒီနေရာမှာဆိုရင်နေနေတယ် 看咱屋里可哪嘞，一边老王来看着，一边俺妈洗的，还有叫丽丽吧，提开的都叫我了，哪嘞，多多留嘞哪嘞，啥的，那鸭子卤牛的，反正就是你也开的吧喏，哎，别那面嘞你也要说，顾看那边包嘞面哪都咕噜在煮，哎都你也嘛，啊别面嘞。顾客呢，对买你嘛是吧？偏耐的。哎，如果你对人家你不要的看，第二个也讲了，可能你啊，牛啦没，牛啦你不要买，你不要炒，比如说那些那比炒的路炒，不要的，比如说那瓜子，瓜子面在牛片没，哎，在牛啊的，比如说打扁掉啦，不要那边切断了的不皮的，喏。但是嘛，哎，亲家的老弟哦嘛，第一年的嘛就，明年呢？偏啥的，个地高盐偏的，挨着偏的地啊，地形又这样，那边家没啥的可能。挨着地来的卡家人，我们地来卡家人对吧？地形就一般的，做泥啥的，一级古里的包你啊。挨着像我古人样的，地形就比较偏比较远方比较古里啊一点，你还是。
好，感谢。挨着老太阳，我他身偏哪点？是的啦，是。
偏哪点？对吧？我应该不会睡过。这个盐面的看起来不特别贵，贵难了哇！这盐面的，别的哪个不来劲的，不来耐的哇！哎妈妈，我给你们说，我感觉啊，来妈妈，我做人，那个心里那把嘛，上面几月的不特别难那些。那都看刚刚的去加入那里有狗牌别的，那都看牛没出的，那等在那里来呢，看加入，哎呀，你哟，那表达的嘛，蛮有钱着的。马油噶，可能偏伢的尼啊，伢的伢那路来都来边弄熟了，看着马油啊，天天的哦，哎嘛，这哦，你那么高不？谁敢养你啊不？那都看的，那乡下爸妈的那种，那养那多嘞，那养的米粮子咯，一样，一拉拢瓜娃的是，那谁有这样的体力吧？让叔叔娃的偏那些，那些那习惯嘞。
好，给谁了？可能今年么收多啊？不喏，够大亩的差不多是了噻。
哇，因这不谁做了？哎呀，谁个严重皮蛋眼的，严重拍下嘛？对吧？哎呀，谁个家家队里那不那里面皮蛋？哎，若不露拍下嘛嘞？所以，第五马哥刚盖了一道地嘞，所以他看伊那啥边的泡沫的大呀，谁不样？那这个起来个，第印尼多高嘛？一边没走啊，一边都不出的，哪来不赢的嘞？嘛又来讲这里，哎呀，个了都标准嘞，我啥不喏？一边啥子啊？电车还有电话，还有电话嘞。那另一个电车还有电话器，哎，电车还有另一个另一边，哎，还有电啊，这个机子嘞，天天表示嘞。还有电啊，古老板嘛，就那另一个关下来的另一个比他大一亩地的嘛嘞，地还有电啊，把那个二亩地的另一亩下来。毕竟现在那古木呀，不但是那个啥，也表示养眼的嘞，对，也表示哎，农民在看那来对应了的，比如。今年你有在咋做吧的？今年你啊，你比这个产业老家高哪家了面吧？
好，感谢。高贵奶奶，你挑是哪些？
高贵奶奶，你挑做银色布做啥咯？棉衣、T 恤、木衬、布棉了不？喏，哎，做银色布不讲伊要价了，老王嘛，喏，我嘛碎片啦、牛肉、被老的啊的新被啦、牛肉，哎，哎啦牛的，哦，露天了不？然后这个银色布里头穿的，所以银色布没太阳当然个了。你买包皮啊？我嘛不领包的就背他们，然后因此不不派人考了不？因此我提好了，领那些的领他们，这个路面偏那样的，可能标杆的带马的，里面是叫没，一个不离开的没，然后的二零八的比他难路，为啥的？那领这的领兵没出来，那偏那的真没出的路，那里面面见没出来，不要讲嘛的。
好，感谢了。第一米不讲，当然呢，不特别了，就那么每米的差，业绩的差高。
哦，偏那的路亚的收银在家的，有的是要应用接待厅，突然间那嘛偏的收银，好路过个没路边的，他单样么讲哦，别打扰的行哦，么过来调转嘛，他们单样讲给人那路边有啊咯。那有的讲给大家对，里面你固定买的时候，讲里面标签买的。
好，对，这里面一点买的是。
ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းချေဆိုင် Fever Wine တော်သားတွေကစူးစီးတင်ဆက်ထားတာပါ။
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသိတောင်မြို့နယ်တောင်ဒရာကျေးရွာအတွင်းမြမစစ်တပ်ကတပ်ဆွဲထားတဲ့အတွက်ကျေးရွာသားတထောင်ကျော်နေရွှန့်ခွာနေကြရပါတယ်လာရှိုးမြို့နယ်ထဲမှာတော့စစ်ရေးတင်းမာနေမှုကြောင့်ဒေသခံ900ထပ်မနဲ့ဤနိုင်ဖုံးတော်ကြီးကျောင်းမှာစစ်ပေးရှောင်ခိုးလုံနေကြရတယ်ဆိုတာနဲ့ကယားပြည်နယ်အတွင်းကအငင်းပွားဖွယ်ရာလေယာဉ်မြေပိုင်ဆိုင်မှုပြဿနာနဲ့တောင်သူလယ်သမားသမဂ္ဂဝန်ထမ်းနဲ့တောင်သူ၁၀ဦးကိုမြန်မာစစ်တပ်ကနေတရားစွဲဆိုထားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မြန်မာစစ်တပ်ကကျေးရွာအသွင်းမှာတပ်ဆွဲထားတဲ့အတွက်ရခိုင်ပြည်နယ်ရတိတောင်မြို့နယ်ဒေါန်တရာကျေးရွာသားတထောင်ကျော်နေရွှန့်ခွာပြီးနိစ္စရာကျေးရွာတွေမှာခေါ်လုံနေကြရပါတယ်ဒီဇင်ဘာလ14ရက်နေ့ကအင်ချီ300နီးပါးရှိတဲ့ဒေါန်ဒရာကျေးရွာအတွင်းကိုမြန်မာစစ်ကြောင်းတစ်ခုကတနက်ပစ်ဖောက်ဝင်လာပြီးရွာထဲမှာတပ်ဆွဲထားတဲ့အတွက်ဖမ်းဆီးနှိပ်စက်ခံရမှာကိုကြောက်လန့်ပြီးအခုလိုရွာသားတွေထွက်ပြေးရတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်အဲ့ဒီကျေးရွာသားတွေဟာအခုအခါအလဲရွာဇရက်လရွာတစ်ကေကျေးရွာတွေမှာခေါ်လုံနေကြရသလိုတချို့မှလည်းရတိတောင်မြို့ပေါ်ခေါ်လုံနေကြပြီးကျေးရွာအတွင်းမှာတက်ကြီးရွယ်ဦး၁၀ဦးခန့်သာကြန့်ရှိခဲ့တယ်လို့ဒေါန်ဒရာကျေးရွာသားကိုအောင်စိုးကပြောပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ထဲမှာရမခတိုင်းလက်အောက်ခံဆိုရတိုင်ရင်နဲ့တန်းတပ်ဖွဲ့တို့ကြားစီရေးတင်းမာနေရာကနေလက်နက်ကြီးတွေနဲ့ပြစ်ခတ်မှုကြောင့်လာရှိုးမြို့နယ်ထဲကဒေသခံ900ထက်မနည်းဘုံကြီးကျောင်းတွေမှာစစ်ဘေးရှောင်ခိုးလုံနေရပါတယ်။ဒီဇင်ဘာလ16ရက်နေ့ကလာရှိုးမြို့အရှေ့မြောက်ဘက်ရှိဤနိုင်ကျေးရွာအုပ်စုဘုံကြီးကျောင်းမှာဤနိုင်အုပ်စုဝင်တွေဖြစ်ကြတဲ့18မိုင်ပန်းခုံရွာနဲ့လွယ်တောက်ရွာဆရှိတဲ့ရွာတွေစစ်ဘေးရှောင်ရွာသားတွေရောက်ရှိခိုးလုံနေတာဖြစ်ပြီးသူတို့ဟာစားဖို့တောက်ဖို့အခက်အခဲတွေဖြစ်နေကြပါတယ်
မြမတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပြင်းထန်လာမှာကိုစိုးရိမ်တဲ့အတွက်ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်ကြောင်ချောင်းကျေးရွာနဲ့တဖန်းချောင်းကျေးရွာကရွာသား40ကျော်ပလက်ဝမြို့ပေါ်ကိုထွက်ပြေးတင်းရှောင်လာကြရပါတယ်ရခိုင်တပ်မတော် AA တပ်ဖွဲ့ဝင်တချို့ဟာကြောင်ချောင်းကျေးရွာထဲကိုဝင်ရောက်နေထိုင်မှုတွေရှိလာပြီးတပ်မတော်နဲ့ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်မလာခင်မှာအဲ့ဒီကျေးရွာကအိမ်ထောင်စု6စုလူဦးရေ20ဦးတို့ဟာဒီဇင်ဘာလ18ရက်နေ့ကပလက်ဝမြို့ကိုထွက်ပြေးလာကြတယ်လို့ပလက်ဝမြို့နယ်စစ်ဘေးရှောင်ကူညီရေးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်အလားတူတဖန်းချောင်းကျေးရွာအနီးတစ်ဝိုက်မှာလည်းဒီဇင်ဘာလဒုတိယအပတ်ကမြမတ်တပ်မတော်နဲ့ AA တပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားတဲ့အတွက်ဒီဇင်ဘာလ14ရက်နေ့ကလူဦးရေ20ကျော်ဟာပလက်ဝမြို့ပေါ်ကိုထွက်ပြေးတင်းရှောင်လာခဲ့ကြပါတယ
်ဝါကူပိုင်အုတ်ချုပ်ခွေရဒေသတွင်လာဟုနှစ်ချင်းခရိယံဖျားကျောင်း52ကျောင်းကိုပြန်လည်ပြန်ဖွဲ့ခွေပြုလိုက်ပြီးဖြစ်ပါတယ်အခုနှစ်စက်တင်ဘာလကစတင်ပြီးတော့နည်းနည်းချင်းပြန်လည်ဖွဲ့ခွေပြုရာကနေတိလပရမပတ်တွင်မှာတော့ပိတ်ပင်ထားရတဲ့ဟိုတောင်မိုင်းပေါက်နဲ့ပန်ဆန်းနယ်တွင်မှာရှိတဲ့လာဟုနှိချင်းဖျားကျောင်းတွေအလုံးပြန်လည်ဖွဲ့လက်ခွေရရှိခဲ့တယ်လို့လာဟုနှိချင်းခရိယံဖွဲ့ချုပ်ကတိတ်ခါတော်ရဆရာတော်ဒေါက်တာလာစရုကပြောပါတယ်
ထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခဒေသခါမှာရှိတဲ့ကလေးငယ်တွေမြန်မာပြည်အတွင်းနေရပြန်ရင်ပညာရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေလှုပ်ဆောင်နိုင်ဖို့ကရင်ဒုက္ခဒေပညာရေးကော်မတီအဖွဲ့ KRCEE နဲ့ဒုက္ခဒေသခန်းကကျောင်းဆရာဆရာမတချို့ကပြည်တွင်းစာတင်ကြားမှုအခြေအနေတွေကိုတွားရောက်လေ့လာခဲ့ပါတယ်လေ့လာရေးခရီးစဉ်ကိုအခုလဒုတိယအပတ်မှာတွားရောက်လေ့လာခဲ့တာဖြစ်ပြီးစာတင်ပုံစနစ်ကိုလေ့လာတာရှိတဲ့အပြင်ကရင်ပြည်နယ်မှာရှိတဲ့အစိုးရစာတင်ကျောင်းနဲ့ KNU ကရင်ပညာရေးဌာနကျောင်းကတာဝန်ရှိသူတို့နဲ့ပညာရေးအခြေအနေတွေဆွေးနွေးဖလှယ်ခဲ့ကြပါတယ်
မုံပြင်းနယ်မှာမူရစ်စေဝါတုံးဆွေးမှုရှော့ချာရေးလုပ်ငန်းစဉ်တွေအကောင့်တွေဖော်နိုင်ဖို့အတွက်ရန်ပုံငွေလုံလောက်မှုမရှိကြောင်းဒီဇင်ဘာလ16ရက်နေ့ကပြုလုပ်တဲ့ဒေသတွင်းမူရစ်စေဝါအန္တရာယ်ကာကွယ်ရှော့ချာရေးလှိမ့်လက်စမ်းစစ်ချက်များအစီရင်ခံစာမုံပြင်းနယ်လှုပ်တော်ကိုတင်ပြခြင်းခန်းနာမှာဆွေးနွေးတင်ပြထားပါတယ်မူရစ်စေကြစေတာစီရေးဖွဲ့ကို1993ခုနှစ်ကဖွဲ့စည်းထားပေမဲ့လိုအပ်တဲ့ရန်ပုံငွေမရှိလို့လုပ်ငန်းကောင်တွေမဖော်နိုင်ဘူးလို့အစီရင်ခံစာတင်တွင်းသူတရားလှုပ်တော်ရှေ့နေတော်မူမူသူကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကြားပြည်နယ်အတွင်းအငင်းပွားဖွယ်ရာလေယာဉ်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတောင်သူလယ်သမားသမဂ္ဂဝန်ထမ်းနဲ့တောင်သူတွေကိုမြန်မာစစ်တပ်ကနေတရားစွဲဆိုထားပါတယ်။လယ်သမားတွေအနေနဲ့တပ်ပိုင်မြေတွေကိုကျူးကျော်တာမဟုတ်ဘဲဘိုးဘွားပိုင်မြေတွေကိုထွေရဲစိုက်ပျိုးတာကြောင့်
ဥပဒေကြောင့်အရဆက်လက်ရင်ဆိုင်သွားမယ်လို့လည်းလက်သမားတမကခေါင်းဆောင်တွေကပြောပါတယ်။အမီရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါတယ်။
အခုလ73ရက်နေ့ကကြရားပြည်နယ်လွိုင်ကုံမြို့နယ်အမြောက်သား356တိုင်ရင်ကဘူမူမူဝင်းထက်တရလူပြုတ်လုပြီးကရင်နေပြည်တောင်သူလယ်ထမသမဂဝန်သားများပါဝင်တောင်သူလယ်ထမ10ဦးကိုတရားစွဲဆိုထားတာဖြစ်တယ်လို့ကရင်နေပြည်တောင်သူလယ်ထမသမဂဥက္ကဋ္ဌဦးသူရဲကပြောပါတယ
်ကရင်နေပြည်တောင်သူလယ်ထမသမဂဝန်သားကတော့ပါပြီးတော့ဇမုလာကြီးရောက6ဦးနဲ့မိနကိုကြီးရောက်တူပေါ့တရားစွဲထားတဲ့10ဦးကပုံမှန်လေးခုပန်းနေကြတော့မှုနဲ့တရားစွဲထားပါအဓိကတော့စစ်တပ်ပိုင်ပါတယ်ဆိုတဲ့မျိုးကိုသူတော်လို့ဆိုတဲ့အာမင်းနဲ့အဖြစ်ကတော့တရားဆွဲထားတော့
အခုပုံမှန်ထပ်တိုးပြီးတရားစွဲခံရတဲ့လူတွေဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့ဖြစ်စဉ်ကိုအခြေခံပြီးတောင်သူလယ်ထမများကိုအားပေးကူညီတဲ့နေရာမှာပိုင်နဲ့ကျူးလွန်မှုနဲ့တရားစွဲဆိုခံရတဲ့သူတွေဖြစ်ပါတယ်တရားစွဲဆိုခံရတဲ့ကရင်နေပြည်တောင်သူလယ်ထမတမကဝန်ထမ်းတွေအတွက်တရားမျှတမှုရရှိစေဖို့ဥပဒေကြောင်းအရဆက်လက်လှုပ်ဆောင်သွားမယ်လို့ဦးသူရဲကဆိုပါတယ်
ဒီမြန်မာကိုတော့သွားပြသူရဲ့ site ပြလို့မဟုတ်ဘူးတော့သူကိုတော့ပြတော့ဟိုအတိအညာပေးစားလောက်ပဲရှိတယ်ဆိုတော့သူတို့ဟာကဒီဟာကိုစစ်တပ်ရဲ့မျိုးကိုတော့ပြကျူးကျော်တော့ပြတော့ site တော့ပြတော့သူရဲ့ site ပြလို့မျိုးမဟုတ်ဘူးမဟုတ်တဲ့ကြောင့်ဒါရာဥပဒေစစ်တပ်အနေနဲ့ပြေတော့ဒါဥက္ကိမှုမြောင်းပေါ့ဥပဒေကြောင့်အရဘယ်လိုနီးလာနဲ့ဘယ်လိုစစ်တပ်ကိုဘယ်လိုကြားပြဆွဲနေဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်နီးလာချက်ရတော့မို့
လရှိကြရပြည်နယ်မှာစစ်တပ်ကနေတောင်သူလယ်ထမစုစုပေါင်း42ဦးကိုတရားစွဲဆိုထားပြီး12ဦးကတော့ထောင်ထဲကနေတရားရင်ဆိုင်နေရတယ်လို့ကရင်နီပြည်တောင်သူလယ်ထမတမကကပြောပါတယ်မြန်မာနိုင်ငံတဝှမ်းလုံးပြည်လက်ရှိကြရပြည်နယ်မှာဖြစ်ပေါ်နေတဲ့မြေရပြဿနာတွေကိုအစိုးရအနေနဲ့အသေးချာကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့ကြရပြည်နယ်ဒီမိုကရက်တစ်ပါတီကပြူစုမြို့နယ်မဲဆန္ဒအမှတ်၁ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသေးရယ်ကပြောပါတယ်
လက်ရှိပြည်နယ်မှာဖြစ်နေတဲ့ဒီနေရာပြဿနာလည်းတချို့ချင်းနဲ့ကြီးလာတာပေါ့လေဆိုတော့ဒီအပေါ်မှာလည်းရေချေရတဲ့အများကြီးခက်ရမှုရှိလာနိုင်တယ်ပေါ့ဆိုရရောနောက်ပြီးတော့တက်မတော်တွေရောတကယ်လို့ပြည်ရင်းချာကြီးကိုတကယ်စီချက်ဆင်းလဲဆိုလို့ရှိတော့ဒီလိုလူထုအောက်ခြေလူထုတွေရဲ့အကြီးကြီးကြောက်လဲဆက်စစားဖို့လူတယ်လို့ကျွန်တော်ပြောနေရလို့မြင်တယ
်2012လေယာဉ်မြေဥပဒေနဲ့2018မြေလွတ်မြေရန်ဥပဒေတို့ကိုလည်းဖြတ်သိမ်းပေးဖို့လိုအပ်တယ်လို့ဦးသေးရယ်ကပြောပါတယ်ကြရပြည်နယ်ကတောင်တူလယ်မားတွေဟာလက်ရှိဖြစ်ပေါ်နေတဲ့လေယာဉ်မြေပြဿနာတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနာကျင်ခံစားမှုတွေဖြစ်ပေါ်စေတဲ့အပြင်အသက်ရှင်ရပ်တည်ရေးပုံမခက်ခဲလာတဲ့အတွက်အစိုးရအနေနဲ့အများဆုံးကင်တွယ်ဖြည့်ရှင်းပေးဖို့တောင်တူရေးဆောင်ရွက်သူများနဲ့ဒေသခံတွေကတောင်းဆိုနေကြပါတယ်ခင်ဗျာ
ဆက်ပြီးတော့မြမတက်မတော်နဲ့ရခိုင်တက်တော် AA တက်ဖွဲ့တို့စစ်မှတ်ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာညမထွက်ရအမိတ်ပုံမှန်တစ်လေးလေးထုတ်ပြန်ထားတာဟာအခုဆိုရင်တလားကျော်ရှိသွားပါပြီဒီလိုမျိုးညမထွက်ရအမိတ်ထုတ်ပြန်ထားတာကြောင့်မကြာခင်မှာရောက်ရှိလာတော့မဲ့ခရစ်ယာန်ဘာသာဝင်တွေရဲ့နေ့တူနေ့မြတ်ဖြစ်တဲ့ခရစ်စမတ်ပွဲတော်ကိုဆင်နွှဲနိုင်ကြပါမလားဒီအကြောင်းစုံကိုတော့ရောဘတ်ကစူးစီးထားပြီးမိကလျာမွန်ကတင်ဆက်ထားပါတယ်
ပလောဝမြို့နယ်မှာည6နာရီကနေမနေ့6နာရီထိအပြင်းမထွက်ရနဲ့လူ9ဦးထပ်ပူပြီးစုမနေရဆိုတဲ့ပေါမ144ညမထွက်ရအမိတ်ထုတ်ပြန်ထားတဲ့အတွက်ကြောင့်ရခိုင်နှစ်တွေကလို့ခရစ်စမတ်ပွဲတော်ကိုဆင်နွှဲနိုင်တော့မှာမဟုတ်ဘူးလို့ပလောဝမြို့ကခရစ်ရှန်ဘာသာရေးဓမ္မဆရာတော်ဆရာမောဆက်ကပြောပါတယ်
ရင်တော့မှာတော့ကျွန်တော်တို့ပျော်ပျော်ပပနဲ့ညမှာရောနေ့မှာရောပျော်ပွဲတွေရှင်ပွဲတွေအကားတွေစတဲ့ပြည်အားရပါရကျွန်တော်တို့ကျင်းပကြတာပေါ့ကြီးကြီးမားမားကျင်းပကြတာပေါ့ဆရာကြီးဒါပေမဲ့ဒီနေ့ကျတော့ကျွန်တော်တို့အဲ့လိုကြီးကြီးမားကျင်းပလို့ကိုမရတော့ဘူးဒီကျွန်တော်တို့ပလဝတင်းတော်မှာတော့ဘသူမှမလုပ်နိုင်တော့
ဘူးပလဝမြို့နယ်ဟာမြမတမတော်နဲ့ရခိုင်တမတော်အေအေတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့ဒေသဖြစ်ပြီးမိုင်းထောင်ဖောက်ခွဲခြင်းချောင်းမြောင်းတိုက်ခိုက်ခြင်းရက်ွက်ကြေးရအောက်စုအတွင်တမန်ရတပြည်သူရောင်ဆောင်ဝင်ရောက်ပြီးအပြစ်မဲ့ပြည်သူတွေကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်လာနိုင်တယ်လို့ဆိုပြီးပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးပုံမှန်144ညမထွက်ရမိတ်ကိုပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကထောက်ပြခဲ့တာပါဒီဇင်ဘာလဟာခရစ်ယာန်ဘာသာဝင်တွေရဲ့နေ့ထူးနေ့မြတ်ဖြစ်တဲ့ခရစ်မတ်ရက်မြတ်ကာလဖြစ်ပြီးဘာသာရေးအတင်းဖွဲ့တီတီကကဲရတ်တချင်းတီဆိုတာခရစ်တော်ကိုကြိုဆိုတဲ့ပွဲတော်တွေကိုနေ့ရောညပါစီစီကားကားကျင်းပပြုလုပ်လေးဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ဒီလိုကျင်းပနိုင်ဖို့မဖြစ်နိုင်တော့သလိုကဲရတ်တချင်းတီဆိုမှုကိုလည်းညမှာမလုပ်တော့ပဲနေ့လယ်ပိုင်းမှာပြုလုပ်နေကြရပြီးခရစ်ယာန်ဘာသာဝင်တွေအတွက်ပျော်ရွှင်ရတဲ့လဟာပလောဝမှာတော့မပျော်ရတဲ့လဖြစ်သွားတယ်လို့ဆရာမောဆက်ကဆက်ပြောပါတယ်။
ခရစ်တော်ရဲ့မွေးနေ့မြို့ကိုကျွန်တော်ကလူတန်းသက်တည်ခံရမယ့်အချိန်မှာကျွန်တော်ကနိုင်ငံအဟံသားတွေရှိတဲ့အခါမှာတော့ကျွန်တော်တို့ကစိတ်မကောင်းပါဘူး။ကလူတန်းသက်ပျော်ရှင်ရမယ့်လဖြစ်တဲ့အခါမှာမပျော်ရှင်ရမယ့်လဖြစ်သွားတာပေါ့။ဆိုတော့ကျွန်တော်တို့ကဘေးအချိန်မှာတနက်တန်ကြားမှလည်းဆိုတော့ကျွန်တော်တို့ကအနည်းနဲ့နာဆွနေရ
ပလဝမျိုးနဲ့ဒေတာခံပြည်သူများစုဟာခရစ်ယာန်ဘာသာကိုတပ်ဝင်ယုံကြည်ကိုးကွယ်သူတွေဖြစ်ကြပြီးပလဝမျိုးပေါ်မှာအသင်းတော်ပေါင်း15ခုကျော်ရှိပါတယ်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ရဒိတောင်မြို့နယ်တောင်တရာကျေးရွာအတွင်းမှာမြန်မာစစ်တပ်ကတပ်ဆွဲထားတဲ့အတွက်ကျေးရွာသားတထောင်ကျော်နေရွှန့်ခွာပြီးနိဆိုင်ရာကျေးရွာတွေမှာခိုလုံနေကြရပါတယ်။ရမြင့်မြောက်ပိုင်းလာရှုမြို့နယ်ထဲကအစွေရတက်နယ်တိုင်းတပ်ဖွဲ့တို့အကြားစစ်ရေးတင်းမာနေရာကနေလက်နက်ကြီးတွေပစ်ခတ်မှုကြောင့်ဒေသခံ900ထက်မနည်းဤနိုင်ပ
တင်ဆက်သွားမယ်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
BNI ဝိုင်းတို့သားတွေတင်ဆက်တဲ့တရင်သတင်းလွာကိုနားဆင်ခဲ့ရတာပါ။ VOA ရတောက်ကြနေအစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်၅အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။ VOA ရထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါနေပြည်တော် Wisdom Hill ကျောင်းမှာနေမင်းဆိုင်ရာအာရမပြုခြင်းခံရတဲ့အသက်3နှစ်အရွယ်မိန်းကလေးငယ်နဲ့မိဘတို့ရဲ့အမိရင်းနဲ့တခြားအချက်အလက်တွေကိုရဲတပ်ဖွဲ့ကဖွင့်ချလိုက်တဲ့ပေါ်အပြင်းထန်ပြစ်တင်ရှုတ်ချနေကြပါတယ်ရွယ်မြောက်သေးတဲ့ကလေးငယ်ဖြစ်တာကြောင့်အမှုစစ်ဆေးနေတဲ့တရားခွင်မှာရောရှေ့နေတွေကရောသတင်းမီဒီယာဌာနတွေကပါမိသားစုတစ်ခုလုံးရဲ့နာမည်တွေနဲ့တခြားကိုယ်ရေးအချက်အလက်တွေကိုမဖော်ပြဘဲထိန်းသိမ်းနေကြချိန်မှာရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေကအခုလိုဖွင့်ချလိုက်တဲ့ပေါ်ဥပဒေကြောင်းအရတရားစွဲဆိုသွားမယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်ဒီလိုဖွင့်ချတာဟာကလေးငယ်ဆိုင်ရာဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကလည်းပြောပါတယ်ရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေဟာသတင်းစာရှင်းလင်းပွဲတွင်အဲ့ဒီလိုဖွင့်ချအောင်တော့မကရဲတပ်ဖွဲ့ရဲ့တရားဝင် Facebook ဖြစ်တဲ့ရဲစာနေမှာလဲအထောက်အထားဆော်ဝဲစတန်းတွေကိုတင်ခဲ့ပါသေးတယ်။မော်စကိုမြို့ရုရှားထောက်လွှမ်းရေးဌာန FSB ရုံးချုပ်ဝင်ပေါင်းအနီးမှာဂျာတာဘီနေကတနသမတူးဝင်ဖြစ်တဲ့အတွက် FSB ရရှိသူတွေသုံးပြီးနောက်ထပ်လူ9ဦးတန်ရာသွားပါတယ်။တနသမကိုတော့လုံခြုံရေးတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ဒေသဆောင်တော်ကြီးနေ့လယ်3နာရီလောက်မှာဖြစ်တဲ့အဲ့ဒီပြစ်ခတ်မှုဖြစ်စဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။တန်ရသူတွေကိုစေယုံပို့ထားပြီးအဲ့ဒီထဲက2ဦးအခြေအနေစိုးရိမ်ရတယ်လို့ရုရှားကျန်းမာရေးဌာနပြောခွင့်ရကပြောပါတယ်။အဲ့ဒီပြစ်ခတ်မှုဟာတောင်းချာနေမှကြာရောက်မဲ့ရုရှားလူမျိုးရေးတပ်ဖွဲ့များအထိမ်းအမှတ်နေအတွက်ခရင်မလင်နန်းတော်ခမ်းမမှာသမ္မတပူတင်မင်ခွန်းပြောကြားနေတဲ့အချိန်ပတ်ဝန်းကျင်လောက်မှာဖြစ်ပေါ်တာပါ။အမေရိကန်ထက်လူတော်အနေနဲ့သမ္မတကိုတရားစစ်ဆေးရမယ့်လုပ်ငန်းရှင်ဆိုင်ရာစီမင်းစည်းကမ်းတွေပေါ်သဘောတူညီချက်မရမချင်းသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့အောက်လူတော်ကဒီပြုထားတဲ့ဆွဲချက်တွေကိုပေးပို့တာဒါမှမဟုတ်အောက်လူတော်ကလွှတ်မဲ့ဆွဲချတော့မဟုတ်တရားလူရှေ့နေပြီလို့လုံဆောင်ရမယ့်အမတ်တွေကိုရွေးချယ်တာလုံမှာမဟုတ်ဘူးလို့အော်လိုဒေါ်ဥက္ကဋ္ဌနန်စီဘလူးစီကပြောပါတယ်။အိန္ဒိယနိုင်ငံမှာအသိပြထန်ထားတဲ့နိုင်ငံသားဖြစ်ခွင့်ဥပဒေအပေါ်နိုင်ငံတော်ဝန်ကန့်ကွက်ဆန္ဒပြဖို့တွေဇက်တိုက်ဖြစ်နေပြီးရဲကဖြိုခွဲရမှာတရနဲ့ပြစ်ခတ်တဲ့အတွက်ဒူနှုတ်ထက်မနေတည်ဆုံတယ်လို့တာဝန်ရှိသူတူကကြာသာပတိနေ့မှာပြောပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမင်းနှွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Greg Burns ဖြစ်ပါတယ်။တောင်ကြနေမနေ့ဖက်6နိုင်နေ9နိုင်အထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3040 48အပြင် VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာဖြစ်ပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ဖို့ရာနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.